Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တာရှင်များခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်အောက်တိုဘာလ3ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ကျွန်တော်ဆက်မှုပြပါခင်ဗျာ။အခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီမနေ့ခင်းသတင်းတွေကိုမတ်ခွာညွန်နဲ့အတူကြီးညာပေးမှာပါ။ရွှေပြောင်းဒုက္ခသည်တွေကိုအချိုးကျလက်ခံရတဲ့ဟန်ဂေရီနိုင်ငံမှာလူမှုဆန္ဒခံယူပွဲမှာအများစုကကန့်ကွက်လက်ခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာ Paris သဘောတူစာချုပ်ကိုအိန္ဒိယနိုင်ငံကလက်မှတ်ရေးထိုးလိုက်ပါပြီ။ American ပြည်ထောင်စုကနေလက်ခံမဲ့ရွှေပြောင်းဒုက္ခသည်တွေထဲမှာအများစုကကွန်ဂိုနဲ့မြန်မာနိုင်ငံသားတွေဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဆမ်မိုးကြီး
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အခုမနက်ခင်းနားဆင်ကြရမယ့်အစီအစဉ်တွေထဲမှာဆိုရင်တော့
အော်တိုဘတ်တီးရနေမှာဆိုမနေ့6နိုင်ဆက်လောက်မှာကျွန်တော်တို့ပြောတဲ့ပူအောင်ရွာပေါ့နော်ပူအောင်ရွာဆိုတာဒီမွန်ဂိုမှာရှိပါတယ်အခုကျွန်တော်ရဲ့ဒီ
ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂန်ဆမ်ဖြစ်ပါတယ်မြန်မာနိုင်ငံအရှိမြောက်ချက်မှာလက်တလို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအကြောင်းသတင်းလောင်မှာအပြည့်အစုံကိုကြားကြရမှာပါသတင်းတွေတင်ဆက်အပြီးမှာထုတ်လွှင့်ပေးပါမယ်ဒါအပြင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်နဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုတင်ပြပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ခွာညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ရွှေပြောင်းဒုက္ခသည်တွေကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအချိုးကျခွဲဝေလက်ခံရေးနဲ့ပတ်သက်ပြီးဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်အစိုးရကတနင်္လာနေ့မှာလူမှုဆန္ဒခံယူခဲ့ရမှာဟန်ဂေရီနိုင်ငံသားအများစုကကန့်ကွက်ခဲ့ကြပါတယ်။မဲဆွစုပေါင်းရဲ့95ရာခိုင်နှုန်းကိုရေးထွက်ခဲ့ရမှာမဲပေသူအလုံးရဲ့98ရာခိုင်နှုန်းကကန့်ကွက်ခဲ့ကြတယ်လို့ဟန်ဂေရီအမျိုးသားရွေးကောက်ပွဲဆိုင်ရာဌာနရဲ့ website စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအခုမဲတွေဟာတရားမဝင်မဲတွေဖြစ်သွားနိုင်ခြေလည်းရှိနေပါတယ်။ဒီမဲပေးမှုတင်ဝင်ဖြစ်ဖို့အတွက်မဲလာထည့်သူကမဲပေးပိုင်ခွင့်ရှိသူအလုံးရဲ့50ရာခိုင်နှုန်းနဲ့တက်ရောက်ပို့ဖို့လိုအပ်ပါတယ်။အခုဟန်ဂေရီစံတော်ချိန်ညနေ9နာရီခွဲထိမဲလာပေးသူက40ရာခိုင်နှုန်းပဲရှိနေတယ်လို့ရွေးကောက်ပွဲဆိုင်ရာဌာနကပြောပါတယ်။လာရောက်မဲပေးသူအရေအတွက်ဟာ46ရာခိုင်နှုန်းထက်မပိုနိုင်ဘူးလို့ Political Capital သုတေသနဌာနနဲ့တိုင်းမင်ကန်သိပ္ပံကသုတေသနပညာရှင်တွေကရထားတဲ့အချက်လက်တွေပေါ်မှာမူတည်ပြီးတွက်ချက်ပါတယ်။ဒါပေမဲ့လည်းတရားဝင်သည်ဖြစ်စေမဝင်သည်ဖြစ်စေဒီမဲရလက်တွေဟာဟန်ဂေရီအတွက်ဒါမှမဟုတ် EU အတွက်မရှိမဖြစ်လိုအပ်တဲ့တရားဝင်လိုအပ်ချက်တော့မဟုတ်ပါဘူး။ဝန်ကြီးချုပ်အော်ဘန်ကတော့ရွှေပြောင်းဒုက္ခသည်တသိန်း6000ကိုခွဲဝေလက်ခံရင်းဆိုင်ရာ EU အစီအစဉ်ကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်ဒီအစီအစဉ်ကဟန်ဂေရီကနိုင်ငံရေးခေါလုံခွင့်တောင်းခံသူပေါင်း1294ဦးကိုလက်ခံရမှာပါဟန်ဂေရီမှာတနင်္လာနေ့ကျင်းပတဲ့ဆန္ဒခံယူပွဲအတွက်မဲပေးပိုင်ခွင့်ရှိသူက 8.3 သန်းရှိပြီးမဲယုံတွေမှာမနေ့6နာရီကနေည9နာရီထိမဲပေးနိုင်ပါတယ်
The New York Times သတင်းစာကိုအမည်မဖော်ဘဲပေးလိုက်တဲ့စာရွက်စာတမ်းတွေအရ Republican သမ္မတလောင်း Donald Trump ဟာ1995ခုနှစ်မှာ American Dollar 916တန်းအရှုံးပြထားကြောင်းဖော်ပြထားပါတယ်။စာရွက်စာတမ်းတွေအရ Trump ရဲ့အမျက်တော်ကမှာအရှုံးပြထားတဲ့ငွေပမာဏဟာ1995ခုနှစ်မှာအင်ချမ်းမြေလုပ်ငန်းရှင်တွေအခွင့်ပေးဆောင်စရာမလိုဘူးလို့သတ်မှတ်ထားတဲ့အရှုံးပမာဏနဲ့တထက်ထဲကျနေပါတယ်။ New York မြို့တော်ဝန်ဟောင်းရူဒီဂီယူလီယာနီကတော့ထရမ့်ဟာပါရမီရှင်တယောက်ဖြစ်ပြီးလွန်ခဲ့တဲ့26နှစ်ကျော်ကအရှုံးနဲ့ရင်ဆိုင်ခဲ့ရပေမဲ့အခုသူကစီးပွားရေးလုပ်ငန်းတစ်ခုကိုအောင်မြင်အောင်ထူထောင်ထားနိုင်ကြောင်းဒီလိုလူမျိုးကသာအမေရိကန်ကိုပြောင်းပြန်လှန်လိုက်တယ်လို့ပြောင်းလဲပေးနိုင်မှာဖြစ်ကြောင်းပြောပါတယ်။ဒီမိုကရက်တစ်ပါတီတွင်မှာဟီလရီကလင်တန်နဲ့ပြိုင်ဘက်ဖြစ်ခဲ့သူဗာမွန်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကတော့နိုင်ငံတွင်းကလူတယောက်ချင်းစီကသာမစ္စတာထရမ့်လို့အခွန်တပြားမှမဆောင်တဲ့ပါရမီရှင်တွေဖြစ်ကုန်ရင်ကျွန်တော်တို့လည်းခိုစရာတိုင်းပြည်ရှိတော့မှာမဟုတ်ဘူးလို့ ABC သတင်းဌာနကိုပြောခဲ့ပါတယ
်။ Syria နိုင်ငံမှာအစိုးရတပ်တွေကအတိုက်ခံလက်နက်ကိုင်းတွေသိမ်းပိုက်ထားတဲ့အဓိကမြို့ကြီးတွေကိုသိမ်းပိုက်နိုင်မှုစ조사နေပြီးဒီထက်ကတမျိုးဖြစ်တဲ့ Aleppo မြို့မြောက်ပိုင်းကိုတနင်္လာနေ့မှာထိုးစစ်ဆင်ပါတယ်။အစိုးရတပ်တွေကအဲ့ဒီနေရာတွေကစစ်ရုံတွေကိုအဓိကပစ်မှတ်ထားပြီးပြင်းပြင်းထန်ထန်ဗုံးကျဲတိုက်ခိုက်ပြီးတဲ့နောက်မှာပဲတကယ်လို့မြို့အရှိပိုင်းကသဘုံတွေထွက်ခွာပေးမယ်ဆိုရင်သူတို့အငြင်းကင်းကင်းနဲ့ထွက်သွားဖို့လမ်းပေးမယ်လို့အစိုးရစစ်တပ်ကဂီရီဘေကြောင်အစိုးရသတင်းတွေမှာဖော်ပြပါတယ်။ Syria အစိုးရနဲ့သူ့မဟာမိတ်ရုရှားတို့ကတမျိုးလုံးကိုပြန်သိမ်းပိုင်နိုင်မှုစ조사နေခြင်းမှာပဲအလက်ဖို့အရှိချမ်းသဘုံတွေသိမ်းထားတဲ့နေရာကနောက်ဆုံးချန်တဲ့ Syria စစ်ရုံကြီးကိုစနေနေ့ကဒုတိယအကြိမ်မြောက်ဘုံကျဲတိုက်ခိုက်ခဲ့တာပါ။အလက်ဖို့အရှိချမ်းမှာစစ်မှန်ရေးဆောင်ရှောက်မှုစစ်နဲ့ပြည့်ရွံ့နေပြီလို့ကုလသမဂ္ဂ လူသားချင်းစာနာမှုနဲ့ရေးပေါ်ကယ်ဆယ်ကူညီဆန်လက်ထောက်တွင်းမှုချုပ်စတီဗန်အိုဘရိုင်းကတင်းင်းတွင်နေမှာပြောပါတယ်ဒီလိုဖြစ်နေတဲ့အတွက်မျိုးရင်းကအရေးပေါ်လူနာတွေတည်ထုံနိုင်မှုပြစ်ခတ်မှုတွေအနည်းဆုံးယာယီဖြစ်ဖြစ်ရပ်ပေးဖို့အနည်းဆုံး48နာရီလောက်ရပ်ပေးဖို့အွန်လိုင်းကနေကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်
2016ဘန်ဒါနှစ်အတွက်အမေရိကန်ကလက်ခံမှုရထားတဲ့ဒုက္ခသည်အရေးအတွက်မပြည့်ခင်လေးတွေမှာပဲသတ်မှတ်ကာလပြည့်သွားပါတယ်။ဒုက္ခသည်တွေကိုလက်ခံရေးနဲ့ဆိုင်တဲ့မူဝါဒတွေအတွက်နိုင်ငံရေးအရအခြေတင်ညှင်းခုံတင်ပြီးတဲ့နောက်မူလကလက်ခံမှုရထားတဲ့ဒုက္ခသည်ဥယျာဉ် 8,000 ခွဲပြည့်ဖို့9ရောက်လို့မှာပဲသတ်မှတ်ထားတဲ့12လကာလပြည့်သွားခဲ့တာပါ။2016ဘန်ဒါနှစ်အစုံနဲ့2019ဘန်ဒါနှစ်သစ်မစခင်ကာလဖြစ်တဲ့အောက်တိုဘာလ1ရက်ညတကောင်အထိနိုင်ငံခြားရေးဌာနကထုတ်ပြန်တဲ့စီရင်အရနှစ်စဉ်ဒုက္ခသည်ဘယ်နှဦးကိုအမေရိကန်ကလက်ခံမဲဆိုတဲ့တမရကစတင်သတ်မှတ်ခဲ့တဲ့24နှစ်တာကာလအတွင်း2016ဘန်ဒါနှစ်မှာရောက်လာခဲ့တဲ့ဒုက္ခသည်အရေးအတွက်ဟာသတ်မှတ်ဥယျာဉ်နဲ့အနီးစပ်ဆုံးဖြစ်ပါတယ်။အမေရိကန်ကိုရောက်လာကြတဲ့ဒုက္ခသည်တွေရဲ့မြန်မာနဲ့ကွန်ဂိုနိုင်ငံတို့ကအများဆုံးဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့ဒုက္ခသည်စီစီရေးဌာနရဲ့ကိန်းဂဏန်းတွေအရ2015ခုနှစ်အောက်တိုဘာလ1ရက်နေ့ကနေ2016စက်တင်ဘာလ15ရက်နေ့အထိအမေရိကန်ပြည်ထောင်စုကိုရောက်လာပြီးအခြေချကြတဲ့မြန်မာဒုက္ခသည်ဥယျာဉ်ဟာ 11,902 ဦးရှိတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံကိုလာရောက်အခြေချနေထိုင်ခဲ့တဲ့ဒုက္ခသည်တွေထဲမှာစီးရီးယားနိုင်ငံကရောက်လာသူတွေလည်းအများပြားပါဝင်ပါတယ်။စီးရီးယားနိုင်ငံတွင်ဖြစ်ပေါ်နေတဲ့ပြည်တွင်းစစ်နဲ့ IS Islamic စစ်သွေးကြွတွေရဲ့ရန်ကနေထွက်ပြေးလာကြတဲ့ဒုက္ခသည်တပေါင်းကိုလက်ခံမယ်လို့အမေရိကန်အစိုးရကတရားဝင်ကြေညာပြီးလက်ခံခဲ့တာမှာ2016ဘန်ဒါနှစ်အတွင်းရောက်လာတဲ့စီးရီးယားဒုက္ခသည်ဥယျာဉ်ဟာ 12,500 ရှိတယ်လို့ဆိုပါတယ်ရှင်။
UAE ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကမ္ဘာတဝန်းကျိုးပန်းဆောင်ရွက်နေမှုတွေမှာပေါ်မှုတိုးမြင့်တဲ့အနေနဲ့ကမ္ဘာပေါ်ကဖန်လုံရင်တန်းငွေတက်တဲ့အများဆုံးထုတ်လွှင့်နေတဲ့အိန္ဒိယနိုင်ငံက Paris သဘောတူစာချုပ်ကိုတနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။အခုလိုအိန္ဒိယနိုင်ငံကတရားဝင်သဘောတူညီချက်လက်မှတ်ရေးထိုးလိုက်တာဟာဒီသဘောတူညီချက်ကိုအားဖြည့်ဆောင်ရွက်နိုင်မှုပိုနီးစပ်လာတာပါ။ကမ္ဘာပေါ်ကဖန်လုံရင်တန်းငွေထုတ်လွှင့်မှုပမာဏအားလုံးရဲ့55ရာခိုင်နှုန်းထုတ်လွှင့်နေတဲ့နိုင်ငံပေါင်း55နိုင်ငံရဲ့သဘောတူညီမှုရမှာဒီသဘောတူညီချက်ကိုအားဖြည့်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကလက်မှတ်ရေးထိုးလိုက်တာကြောင့်အခုဆိုရင်နိုင်ငံပေါင်း62နိုင်ငံရှိသွားပြီဖြစ်ပြီးကမ္ဘာဖန်လုံရင်တန်းငွေထုတ်လွှင့်နေတဲ့နိုင်ငံပေါင်းထက်ဝက်ကျော်ကသဘောတူလာပြီဖြစ်ပါတယ်။ American ပြည်ထောင်စုနဲ့တရုတ်နိုင်ငံတွေကပြီးခဲ့တဲ့လကပဲလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီး EU ဥရောပသမဂ္ဂကတော့ရှေ့သတင်းပတ်ထဲမှာပဲလက်မှတ်ရေးထိုးမယ်လို့ပြောကြားခဲ့ပါတယ်။ Paris သဘောတူညီချက်ကကမ္ဘာကြီးပူနွေးလာမှုကိုဆက်မှုခေတ်မတိုင်ခင်အပူချိန်ထက်2ဒီဂရီဆယ်စီယပ်အောက်လျော့ကျစေဖို့ရည်ရွယ်တာပါ။ဒီလိုလုံနိုင်မှုကမ္ဘာတဝန်းရုပ်ကျွင်းလောင်စာရေနံကိုပဲမိခိုးမနေရအောင်လုပ်ကြရမှာဖြစ်ပါတယ်။2030မှာနိုင်ငံတွင်းစွန့်ရင်လိုအပ်ချက်အားလုံးရဲ့40ရာခိုင်နှုန်းကိုပြန်လည်ပြင်းပြစွန့်ရင်ကနေထပ်ယူနိုင်မှုအိန္ဒိယနိုင်ငံကစီမံကိန်းချထားပါတယ်။
အီသီယိုးပီးယားနိုင်ငံအော်ရီမီယိုရက်မှာတနင်္လာနေ့ကဘာသာရေးပွဲတစ်ခုအတွင်းအစိုးရစန့်ကျင်ရေးစင်တာပြသူတွေကိုလူစုခွဲဖို့ရက်တပ်ဖွဲ့ဝင်တွေကမျက်ရည်ရိုးဘုံတွေသတိပေးတနက်ပစ်ဖောက်တာတွေလုပ်ခဲ့ပြီးလူ52ဦးသေဆုံးခဲ့တဲ့အကြောင်းတနင်္လာနေ့နှောင်းပိုင်းမှာဒေသခံအရာရှိတွေကပြောပါတယ်။လူအုပ်ကြီးဟာမျက်ရည်ရိုးဘုံတွေကြောင့်အကြောက်လွန်ပြီးတော့ခြေဦးတဲရာကိုလည်းပြေးခဲ့ကြပါတယ်။မိုးရာသီအကုန်မှာဒီပွဲတော်ကိုကျင်းပလေးရှိတဲ့အော်ရိုမိုလူမျိုးနယ်စုတွေရဲ့ဘာသာရေးပွဲတော်ကာလမှာဖြစ်ခဲ့တဲ့ဝရုံးသုံးကအခြေအနေကြောင့်အများပြဒဏ်ရာရခဲ့တယ်လို့အစိုးရကကြေညာထားပါတယ်။အော်ရီချာပွဲတော်ဟာအဒစ်စ်အဘဘာတောင်ပိုင်းကီလိုမီတာ40အကွာမှာရှိတဲ့ဘီရှူတိုဆာဟာဟာဆာဒီရေကန်မှာထောင်ပေါင်းများစွာသောလူတွေစုဝေးပြီးဖျားသခင်ရဲ့ဂုံကျေးဇူးတော်ကိုချီးမွမ်းတဲ့ပွဲဖြစ်ပါတယ်။လူအုပ်ထဲကတချို့လူတွေဟာသဘုံအဖွဲတစ်ခုရဲ့အလံတွေကိုဝှေ့ယမ်းပြီးငါတို့ကလွတ်လပ်မှုကိုလိုတယ်။ငါတို့တရားမျှတမှုလိုအပ်တယ်လို့ကြွေးကြော်ခဲ့ကြပါတယ်။
မြောက်ကိုရီးယားနိုင်ငံမှာတိုင်ဖုန်းမုန်တိုင်းကြောက်ရောက်ပြီးရေကြီးရေရှမ်းမှုဒဏ်ကြောင့်ဥယျာဉ်ရှစ်ပြောင်းခဲ့သူထောင်ပေါင်းများစွာအတွက်အကူအညီတွေပို့ပြီးလိုအပ်နေတယ်လို့ချက်ချင်းကြီးအရာရှိတွေကပြောပါတယ်။ရေကြီးတဲ့ဒဏ်ခံခဲ့ရတာတက်လာပြည့်ချင်းတိအကူအညီတွေလိုအပ်ဆဲဖြစ်ပြီးပြင်းထန်တဲ့ဆောင်းမရောက်ခင်အကူအညီတွေပေးဖို့အတွက်ပြောကြားခဲ့နေတာပါ။ဩဂုတ်လကောင်မှာတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်ဝင်းလန်ခေါင်ဖျားဒေသမှာရေကြီးပြီးလူပေါင်း9000လောက်အိုးမဲ့အိမ်မဲ့ဖြစ်နေကြတာပါ။
ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာနေထိုင်သူတွေအနေနဲ့ငလျင်ကြီးတစ်ခုလှုပ်လာနိုင်တဲ့အလားအလာတွေတိုးလာနေတာကြောင့်လာမယ့်အင်္ဂါနေ့အထိအထူးသတိဝရရရှိရှိနဲ့နေကြဖို့တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။မိုင်800ရှည်လျားတဲ့ San Andreas ပြည်ရွှေကျောပေါ်မှာရှိနေတဲ့ Salton ပင်လယ်အောက်ခြေရင်းနှီးပိုင်းကနေငလျင်အငယ်စားတွေဇက်တိုက်လှုပ်နေတာကြောင့်အုပ်ချုပ်ရေးမှူးရုံးရဲ့အရေးပေါ်ဌာနကနေဒီသတိပေးချက်ကိုထုတ်ပြန်ခဲ့တာဖြစ်ကြောင်း The Orange County Register သတင်းဌာနမှာမစနေနေ့ကဖော်ပြထားပါတယ်။ဒီလိုသတိပေးချက်မျိုးဟာပုံမှန်အားဖြင့်တစ်နှစ်မှတစ်ကြိမ်ကနေနှစ်ကြိမ်အထိထုတ်ပြန်လေးရှိကြောင်းအုပ်ချုပ်ရေးမှူးအရေးပေါ်ဌာနရဲ့အရေးပေါ်ကာလနဲ့လူမှုဆက်ဆံရေးဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးကပြောပါတယ်ရှင
်။ဒါကတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့မက်ခွန်ယူတို့ပြောပြသွားကြတာဖြစ်ပါတယ်။အခုရင်ဆုံးတော့မြန်မာနိုင်ငံအရှိမြောက်ပိုင်းကတိုက်ပွဲတွေအကြောင်းသတင်းလွှာကိုအရင်တင်ပြပေးပါမယ်။ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်အနှံ့အပြားမှာတိုက်ပွဲတွေပြင်းထန်ထန်ဖြစ်နေပြီးတော့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်နှစ်နှစ်အရွယ်ကချင်ကလေးငယ်တို့ဦးသေးဆုံးခဲ့ရတယ်လို့အရတားတချို့လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီထိုးစစ်တွေကိုကြည့်မယ်ဆိုရင်မြန်မာစစ်တပ်ဘက်က27ရာစုပင်လုံးဆိုတာအလိုမရှိဘူးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတီထောင်ရေးကိုမလိုလားဘူးဆိုတဲ့သဘောပြတ်တနေတာဖြစ်တဲ့အကြောင်းပြည်ပရောက်ကချင်တိုင်းရင်းသားတွေကပြောပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရှမ်းပြည်မြောက်ပိုင်းမုံကိုမြို့နယ်ကကျေးရွာတစ်ခုမှာမြန်မာစစ်တပ်ရဲ့လက်နက်ကြီးကြားမှုကြောင့်နှစ်နှစ်အရွယ်မိန်းကလေးတဦးအော်တိုဘာလာတရက်နေ့ကတေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်းကအခုလိုပြောပြပါဗျ။အ
ော်တိုဘာတရက်နေ့မှာဆိုမနေ့6နာရီခွဲလောက်မှာကျွန်တော်ပြောတဲ့ပူဝံရွာပေါ့နော်ပူဝံရွာဆိုတာဒီမုံကိုမှာရှိပါတယ်။အခုကျွန်တော်ရဲ့ဒီလွတ်တော်ဥက္ကဋ္ဌဖြစ်တဲ့ဦးတီခွင့်မြတ်ရဲ့ဇာတိပေါ့နော်အဲမှာရွာကိုအမြောက်နဲ့ပြစ်တာဖြစ်ပါတယ်အဲ6ချိန်ပြစ်တယ်ဟိုအရတားချီအကလေး3ဦးချိခိုက်တန်ရာရတယ်နောက်မှရှိမှဆေးဦးမှာကလေးအသက်2နှစ်အရွယ်အာတည်ဆုံးသွားပါတယ
်အခုလိုမြန်မာစစ်တပ်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့အပေါ်မှာကမ်ဆန်းရဲ့သုံးသက်ချက်ကတော
့ငင်းချင်းရင်းမလို့ချင်လို့ပါငင်းချင်းရင်းကသူဦးတယောက်တစ်ဖက်စီအဖွဲ့စီတစ်ခုအတွက်အကျိုးမပြုလို့သူတို့ငင်းချင်းရင်းမလို့ချင်လို့ပဲဒီလိုတိုက်ရတာပါအဲဆိုသူတို့ပြောနေတဲ့ဟာကဒီမြို့ရွာတွေအလမ်းပေါ်မှာအခုကောက်တာတို့ဘာလို့ရှိရလို့ပြောပေမဲ့ဒီဟာလမ်းနဲ့အင်မတန်ကိုဝေးတဲ့နေရာတွေပါအဲဆိုတော့ဒီဟာကတော့နောက်ဆုံးကတော့27ရာစုပင်လုံးဆိုရဲဟာမလို့ချင်နောက်ဆက်တဲ့ပြည်ထောင်စုဆိုတကယ်ကိုအကုန်လုံးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစစ်မှန်တဲ့ဖက်ဒရယ်စစ်တပ်မဖော်ဆောင်ချင်လို့ပဲဒီလိုလိုက်တိုက်နေရတယ်လို့ကျွန်တော်မြင်ပါတယ
်ဒီအတော်တွင်ရှမ်းပြည်အရှေ့ပိုင်းအခြေဆိုင်မဟာမိတ်တိုင်းသားလက်နက်ကိုင်နှစ်ဖွဲ့ဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေး UWSA နဲ့မိုင်းလာ NDAA နှစ်ဖက်ကြားမှာစီးရဲတက်မှမှုတွေဖြစ်နေပါတယ်။အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ UWSA တပ်အင်အား600ကျော်ကတန်ချက်ကာကား5စီးနဲ့မိုင်းလာအခြေဆိုင်စခန်းတစ်ခုကိုစက်တင်ဘာလ28ရက်နေ့ကဝင်ရောက်သိမ်းပိုက်ခဲ့တယ်လို့ကြားသိရကြောင်းအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ရှမ်းတန်တော်စင်သတင်းစင်ကိုတီထောင်သူဥခွန်ဆိုင်က VOE ကိုပြောပါတယ်
။မိုင်းလာကနေတင်းတုံကြားရမှာရှိတယ်။တာပင်းကတို့သိနော်ကတာပင်းကတို့သိဆိုတာတော့ဒီမမတတ်မတော်ပဲသာရှိရပါတော့နော်အဲ့ဒါကြော်တော့လို့ရှိရင်ကမိုင်းလာနေနေစ်အဲ့နန်းနန်းလာနေမှာမင်းကရှိတယ်အာတောင်ပေါ်တက်စခန်းနှစ်ခုနဲ့နောက်တော့မှဒီကားဒိတ်ကိုသူပြင်လိုက်တယ်ပေါ့နော်အဲ့ဒီမှာဒီတယင်းဆန်းနာဆိုတာတောင်းထားလိုက်တယ်ဒီလူက150တယောက်အာအင်အတရားငါတရားကိုသူတို့လည်းအရင်မှလည်းထိန်းသိမ်းထားတယ်ပေါ့နော်အဲ့ဒီတင်းကိုထွက်လာပါနော
်အဲ့ဒီမဟာမိတ်နှစ်ဖွဲ့ကြားမှာအဓိကဟိုဖြစ်ရတဲ့အကြောင်းရင်းကိုအမျိုးမျိုးခမန်းနေကြတဲ့ထဲမှာဟိုအနည်းဆက်ဆုံးပေါ့နော်ဘယ်ဟာများဖြစ်နိုင်ခြင်းရှိမလဲရှင
်ဖြစ်နိုင်ရရှိတာတော့ဒီတစ်ဖက်ကတော့ဒီဘွားကသူက MC လက်မှတ်မထိုးဘူးအဲဒီဟိုသူတို့မဟာမိတ်တွေအကုန်လုံးလက်မှတ်မထိုးဘူးပေါ့ဗျာအာနဗရမန်ဒီရင်းချင်းကိစ္စမှာပူပေါင်းပါဝင်မှုကလည်းနေနော်ဒီလိုလည်းပဲဒီမင်္ဂလာအနေနဲ့ကတော့သူကဒီမင်္ဂလာကိုကိုယ်ပိုင်အုပ်ချုပ်ရေးဒေသအဖြစ်အတိမတ်ပြင်မှုသူကရယူခြင်းလေဒါကြောင့်မလို့လည်းဒီအစိုးရနဲ့အာဆက်ဆံမှုကလည်းတော်တော်ကြီးကိုနီးနီးကပ်ကပ်ဆက်ဆံမှုရှိတယ်အဲ့ဒါကြောင့်မလို့ဒီကိစ္စနဲ့ပတ်သက်ပြီးမှဒီဘဝဝက်ကမကြည့်နိုင်လို့လို့ဆိုတော့အဲ့ဒီဖြစ်နေချက်မျိုးဖြစ်ပါတယ်ဒီတမရောဘက်က चनोले मेजी रे खाजरा त मरो बेकाले दिसिसाने पतेद्रोमा दि युवा सेक्टर सेन्टरमा सिले युवा सेक्टर या सिगु निबारे रे दाबा सेटाले आ सामान दिपाउ दिइताखा चनोले सिले किनखान लुदाबा रे सिकि ने युले किनखान थौ वो गेम हो या नम वो एक्सरसाइज वो अ लुदा फेपाबे ले लुबे जो
नाउ सोंग दिन ने या UWSA बक थैंथैं थारे माइला एनडीएए टपफ्व विन 150 उलोंग को ब्यान लुट पे लाई पी सखान रे गा नी सोख्वा पो तदी पे था बेमे एनडीएए बक रो दजोंग दिया टोंग ज्यान जिन मशी दी बाउ शि
रोश म्या का 27 ရာစု ပင်လုံ ပျော်စု ညီညာ ညီလာခံ ပထမ ကြော့ စီဝေး တွေ ပြီးဆုံး လာတဲ့ လာ ပိုင်း အတွက် မှာ ပဲ ကချင် ပြည်နယ် ရှမ်း ပြည်နယ် နဲ့ ကရင် ပြည်နယ် ဘက် တွေ မှာ ပြစ်ခတ်မှု တွေ စီး ထိတိုက် မှု တွေ ကြုံလာ နေ ရ ပါတယ် အစိုးရ အသည့်ရဲ့ ညီညာ ရေး မှု အစီအစဉ် ရ ဆိုရင် တော့ မကြခင် မှာ အမျိုးသား အဆင့် နိုင်ငံ ဆွေးနွေးပွဲ တွေ စတင် ဖို့ ရှိ သလို ပဲ NCA တနင်္ဂနွေ ပြစ်ခတ် ရက်စဲ ရေး ကို လည်း လက်မှတ် ထိုး ကြ ဖို့ တိုင်းသာ လက်နက်ကိုင် တွေ ဖိအား ကြုံ နေ ရ ပါတယ် အခု ပြန် ပြီးတော့ ဖြစ် လာတဲ့ ဒီ စစ်ပွဲ တွေ ဟာ ဒီ အတွက် စီး ဖိအား လား ဒါမှမဟုတ် အချားမတော်တဆ ထိတွေ့မှု တွေ လား ဆိုတာ ဆန်းစစ် စရာ ဖြစ် လာ ပါတယ် လာမယ့် အင်္ဂါနေ့ ညပိုင်း ဒိုင်းအီလီလိုက် အစီအစဉ် မှာ ဆွေးနွေး ကြ ဖို့ ရှိ ပါတယ် ပအဝင် ဆွေးနွေး မြင်းမြတ် လို့ ရ တော်ရှင် တွေ VOE မြန်မာပိုင်း ကို ကိုယ့်ရဲ့ တယ်လီဖုန်း နံပါတ် တွေ ကြိုး ပြီးပို့ ထား မယ် ဆိုရင် ဒိုင်းအီလီလိုက် အစီအစဉ် လွှင့် ထုတ်တဲ့ အချိန် မှာ ခေါ် ယူ ပေး ပါမယ် ဒါမှမဟုတ် ကိုယ့် 'ရဲ့ မြင်း ကိုယ့်ရဲ့ မိကုံး တွေ ကို ကြိုတင် ပြီးပို့ ထား လို့ လည်း ရ ပါတယ် VOE မြန်မာပိုင်း ရဲ့ ဖုန်း နံပါတ်က 232-382-5554 ဖြစ် ပါတယ် email လိပ်စာက burmese@voenews.com ဖြစ် ပါတယ် now the facebook day lilai season jonya au mat chat ma le yee da phaw pya nai ma le pawin suni mi myan lu le taw shin ni ko chu so ba le khya
inganya day lilai season ma win yak swin ni lu tu ri voe ko a chein mi set twae ja bu that man bi lo tai twon a ba le khya aku ro myama democracy yee ya suni kan ko tin set pi ba me myama nai ngan da dukha de ri ku taw paw ne ko ne ye pyan ja bu twae so yin a so ya a ni ne upade ya lu at de a season ni lou pe bu lu at de lu myama american a tin BACI ရဲ့အမှုဆောင်ညွှန်ကြားရေးမှူးဖြစ်တဲ့ Eliza Vanni ကပြောဆိုလိုက်ပါတယ်။ကိုဇော်ဝင်းလန်က Eliza Vanni နဲ့တွေ့ဆုံမေးမြန်းထားတာကိုအခုဒီပတ်အတွက်တင်ဆက်လိုက်ပါတယ်ခင်ဗျာ
။ Slide Eliza အခုလို view လာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပထမဆုံးတော့ဒီကိုစလိုက်အီလိုက်ဇာတို့ဒီမြန်မာနိုင်ငံနဲ့မလေးရှားခီးစဉ်သွားခဲ့တဲ့ကိစ္စလေးကိုကျွန်တော်အရင်မေးချင်ပါတယ်။ဆိုတော့မလေးရှားခီးစဉ်ကိုအရင်ဆုံးသွားတော့ကဒီမလေးရှားမှာရောက်နေကြတဲ့မြန်မာနိုင်ငံကဟောပေါ့နော်ဒုက္ခတွေတွေအထူးသဖြင့်ချင်းတိုင်းရင်းသားတွေလည်းအများကြီးရှိတယ်လို့ကြားပါတယ်။ဆိုတော့သူတို့နဲ့တွေ့ဆုံခဲ့တာအခြေအနေလေးကိုပြောပြပါအောင်
။ဟုတ်ကဲ့အခုကျွန်တော်တို့ကွာလာလမ်ပူမလေးရှားမှာဆိုလို့ရှိရင်တိုင်းရင်းသားမြန်မာပြည်လာတဲ့တိုင်းရင်းသားအားလုံးနဲ့မြန်မာအပေါင်းဝင်ခုနှစ်သိန်းလောက်ရှိနေတယ်အဲ့မှာ3သိန်းလောက်ကဒုက္ခတဲ့သူတို့ဟာနဲ့သူတို့ဒုက္ခတဲ့လို့သတ်မှတ်ထားတဲ့လူတွေဖြစ်ပါတယ်ချင်းတိုင်းရင်းသားဟာဆိုလို့ရှိရင်9,000လောက်ရှိပြီးတော့မှရခိုင်ဆိုလို့ရှိရင်4,000လောက်ရှိတယ်အဲ့မှာအခုလောလောဆယ်အခြေအနေကနည်းနည်းဆိုးနေတဲ့အခြေအနေမျိုးရှိတယ်သူတို့ကလည်းပုံမှန်ဒုက္ခတဲ့မဟုတ်ဘူးသူတို့အနေလို့နိုင်ငံပြန်သွားပါဆိုပေမဲ့ပြောနေတဲ့အခြေအနေမျိုးဖြစ်တာပြီးတော့မ
ှ
အခုလက်ရှိမှာဟုတ်ကဲ့ပြီးတော့တစ်ဖက်ကနေ President ဦးသိန်းစိတ်ခေတို့ကနေပြီးတော့မှသူတို့ကဒုက္ခတဲ့မဟုတ်ဘူးဒီကိုပြန်လာလို့ရပြီဆိုပြီးတော့မှသူတို့ပြောထားတာလည်းရှိတယ်အဲ့တော့သူတို့ပြန်သွားခြင်းနဲ့မသွားခြင်းမှုဆိုတာထက်သွားနိုင်တဲ့အခြေအနေမျိုးရှိသလားမရှိဘူးလားဆိုတော့ကျွန်တော်ကြည့်ဖို့လိုအပ်တယ် option တော့ခုရှိတယ် voluntary repatriation လို့ခေါ်တဲ့ကိုယ်နိုင်ငံကိုကိုယ်ပါတာကိုယ်ကနေဆုတ်ဖြတ်ပြီးမှပြန်သွားရမယ် option တစ်ခုရှိတယ်ဒုတိယဟာကဒီဒုတိယနိုင်ငံမှာဒုတိယနိုင်ငံလူမျိုးသူတို့နိုင်ငံတာနိုင်ငံသူတွေလူမျိုးနဲ့နေထိုင်ခွင့်ရတဲ့ local integration ဆိုတဲ့ဟာရှိ
တယ်ဒီလိုလုပ်ခွင့်နေခွင့်ပညာသင်ခွင့်စသဖြင့်ပေါ့
ဟုတ်ကဲ့အဲ့ဒါလည်းအကုန်လုံးပါဝင်ရမယ်ဆိုတော့အဲ့ဒီနှစ်ခုကခလောလောဆယ်မဖြစ်ဘူးဆိုတာကျွန်တော်တို့သုတ်သတ်မိတယ်။ဘာလို့ဆိုတော့မြန်မာနိုင်ငံမှာဆလုတ်ရှိရအခု constitutional reform legal arrangement ဘာမှအမခချက်မရှိသေးဘူး။အခု 21st century plan conference နဲ့ဝင်ပြီးတော့မှ constitution နိုင်ငံတော်ဖွဲ့စည်းပုံခြေကဥပဒေကိုပြင်တယ်ဆလုတ်ရှိရင်အဲ့ဒီပြင်တဲ့နောက်ပိုင်းမှာတောင်မှဒ ဒီတိုင်းဒါလူနေစုတဲ့ဘာသာလူနေစုတဲ့အကုန်လုံးကိုအမတ်ခံတဲ့ legal arrangement ပူဇာမျိုးရှိနေဖို့အလုပ်လုပ်နေဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒီရောက်ဖို့ရကကျွန်တော်ဘယ်လောက်ကြာမလဲဆိုတော့ကျွန်တော်မသိသေးဘူးပြီးတော့မှဒီ local integration ကိုကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်မလေးအစိုးရနေပြီးတော့မှဒီlocal integration တို့တို့ခွင့်ပြုဒီ encourage တို့တို့မပေးအားမပေးအဲ့တော့ဂျာတာတခုပဲရှိတယ်ဒါ control resettlement ဒီ long term ရရှိအတွက်တို့ကကွယ်ပေးတယ်နီးလာမယ်ဂျာနယ်လို့ကျွန်တော်မြင်တယ
်တတိယနိုင်ငံကိုသွားဖို့ပေါ့
ဟုတ်ကဲ့တတိယနိုင်ငံဆက်သွားနိုင်ဖို့အထူးတစ်ဖြစ်ဒီ UNHCR နဲ့ register လုပ်ပြီးသားတဲ့ဒုက္ခသည်တွေအတွက်အဲ့ဒါပဲအဖြစ်ဖြစ်တယ်လို့ကျွန်တော်တုံ့တမိတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ကိုကြီးလိုက်စာပြောတော့စုစုပေါင်းမြန်မာနိုင်ငံကလာတဲ့လူတိုင်းရင်းသားတွေရောမြန်မာတွေရောအကုန်လုံးစုစုပေါင်းက9သိန်းလောက်ရှိတယ်ပြောတယ
်
ဆိုတော့အဲ့9သိန်းလောက်ထဲမှာကောဟို UNHCR ကနေပြီးတော့ဒုက္ခသည်ယုံကနေပြီးတော့အတိမတ်ပြထားတဲ့ဒုက္ခသည်အဖြစ်အတိမတ်ပြထားတဲ့သူကဘယ်လောက်ရှိတော့
အဲ့မှာခမချေရပြန်တော့9သိန်းလောက်အတိမတ်ပြထားတယ်လို့ကျွန်တော်သိရတယ
်ကိုဆလိုက်အီလိုက်စာတို့ကမလေးရှားမှာရှိနေတော့ကလည်းကွာကုလသမဂ္ဂကတာဝန်ရှိဒုက္ခသည်ယုံကတာဝန်ရှိတဲ့သူနဲ့တွေ့ခဲ့တယ်လို့ပြောတယ
်ဟုတ်ကဲ့
ဆိုတော့သူတို့နဲ့တွေ့တဲ့ခါတုန်းကကောသူတို့ရဲ့သဘောထားဘယ်လိုရှိသလဲဆိုလိုချင်တာကတော့ဒီလူတွေဟိုစောစောကိုအီလိုက်ဇာပြောတဲ့ဒီရွေးချယ်စရာနီး၃လမ်းထဲကဘယ်လမ်းကိုသူတို့ကပို့ပြီးတော့ဖြစ်စေခြင်းသလဲဒီကတော့ဒုက္ခသည်ယုံကနေပြီ
ဟုတ်ကဲ့သူတို့ကတော့ဒီ၃မျိုးစလို့၃ခုစလို့သူတို့စက်ပြောမှစဉ်းစားနေတဲ့ပုံစံမျိုးဖြစ်တယ်ပရမဆုအနေနဲ့သူတို့ကဟိုပြီးခဲ့တဲ့အစိုးရနဲ့တဘောတူငယ်ချက်ရတော့ဟာခမတော်မှာသူတို့တွားပြီးတော့မှရုပ်သွမ်းဖွေရသေးတယ်။အဲ့မှာပြန်လာမဲ့လူတွေကိုနေရပြန်လဲချက်ထနိုင်ရေးအတွက်သူတို့လှုပ်တာဖြစ်တယ်။ဒါမဲ့၃နှစ်အတွင်းမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်တယောက်ပဲပြန်သွားတာကျွန်တော်တွေ့ရတယ်။အဲ့ဒါအားပါလဲဆိုလို့ရှိရင်အခုနကျွန်တော်ပြောသွားသလိုပဲသူပြန်သွားမယ်ဆိုလို့ရှိရင်၃ခုရှိရမယ် criteria ၃ခုကျွန်တော်တို့အတတကြတိမှာချက်ချက်မှမှရှိနေမှာပဲသူတို့ပြန်သွားလို့ရတယ်လို့ကျွန်တော်တို့မြင်တယ်ပထမကအဲ့ဒီ legal arrangement ဒုတိယကဒီစာဝန်နေရေးအကုန်လုံးအစဉ်ပြေနေရပြန်လဲချက်ထားရေးပေါ့လေအဲ့ဒါအစဉ်ပြေဖို့လိုတယ်ဒုတိယတတိယအရေးကြီးဆုံးအနေနဲ့ကဒီသူတို့ဒုက္ခတွေကိုယ်တိုင်ကနေပြီးတော့မှကျွန်တော်ပြန်သွားခြင်းနဲ့ကျွန်မပြန်သွားခြင်းနဲ့ဆိုပြီးမှသူတို့ကိုထူကိုထကိုရဲ့ကိုတဘောနဲ့ကိုဆုတ်ဖြတ်ခြင်းနဲ့ပြသွားမှာပဲသူတို့ဆုတ်ဖြတ်မှာပဲရတာဆိုတော့အဲ့ဒီ၃မျိုးစလုံးဒီမဖြစ်ဘူးဆိုလို့ရှိရင်ဒီ voluntary repatriation ဆိုတာမအောင်မြင်နိုင်ဘူးလို့ကျွန်တော်တို့မြင်တယ်ပြီးတော့ local integration လည်းသူတို့ကြိုးစားပါတယ်ဒီပညာရေးကအစားအလုံးမှဝင်ပြီးတော့မှအလုပ်ခွင့်မှာလုံနိုင်ဖို့ရကအစားသူတို့ကြိုးစားနေခဲ့ပါတယ်ဒါပေမဲ့လို့တိတ်ပြီးတော့မအောင်မြင်ဘူးလို့ကျွန်တော်တို့သုတ်တတ်တယ်ဘာလို့ဆိုတော့ဒုက္ခတဲ့တွေကိုယ်တိုင်ကအဲ့ဒါကစိတ်ဝင်စားမှုမရှိဘူးပြီးတော့မှမလေးရှားအစိုးရကလည်းဒီ legally တည်ယုံဝင်တဲ့အလုံးလုတ်ပိုင်ခွေဖြစ်အောင်ကိုသူတို့မလုပ်ပေးနိုင်ခဲ့ဘူးဒီနေ့အထိအဲ့တော့သူတို့ကကြိုးစားနေဆက်ဖြစ်တယ်third country settlement တည်းရနိုင်ငံကိုပို့ဖို့ရလဲသူတို့ဆက်ပြီးတော့မှလုံဆောင်နေတာကျွန်တော်တို့တွေ့ရတယ်ဆိုတော့ကျွန်တော်တို့အခုကျွန်တော်ဘာလုပ်ရမလဲဒီဟာပြတ်မိခွန်မိစရာဖြစ်တယ်ဘယ်သူကဘာလုပ်ရမလဲဆိုတော့ကျွန်တော်တို့ရဲ့ recommendation ကတော့ဒီ UNHCR level ဒီ stakeholders အနေနဲ့အကုန်လုံးပေါင်းပြီးတော့မှအဖြေရှာဖို့ပြီးတော့မှမလေးရှားအစိုးရအနေနဲ့ပထမဆုံးအနေနဲ့ဒီဒုက္ခသည်တွေရဲ့ immediate ချက်ချင်းလင်းငေးသူတို့ပြဿနာ security နဲ့သူတို့ရဲ့ဒီ protection အတွက်ကိုအရေးကြီးနေတာကျွန်တော်တွေ့ရှိရတယ်အဲ့ဒီတော့သူတို့အဖခံနဲ့ဒီပြပူးခံတဲ့လူတွေလည်းရှိတယ်ပြီးတော့မှပဋိအကျင့်ခံတဲ့လူတွေလည်းရှိတယ်အဲပြီးတော့သူတို့ပတ်စံရှိတဲ့များအကုန်လုံးအနိုင်ကျင့်ပြီးတော့မှအသိခံတဲ့လူတွေလည်းရှိတယ်တော်တော်များများအဲ့ဒါဖြစ်ပြနေတဲ့အရာဖြစ်တ
ယ်ဟုတ်ကဲ့မလေးရှားအစိုးရရဲ့သဘောထားကဘယ်လိုရှိလဲဆောစောတကယ်လို့ဒီသူတို့ရွေးချယ်စရာနီလာ၃ခုစလုံးဘယ်ဟာပဲအကောင့်ထဲပေါ့เนาะမလေးရှားအစိုးရကောဒီကုလသမဂ္ဂဒုက္ခသည်များဆံရမဟာမင်းကြီးယုံကရောသူတို့ရဲ့ပူပေါင်းပါဝင်မှုတွေကလိုတာပေါ့ဒုက္ခသည်တွေရဲ့ဆန္ဒရှိအောင်တော့သူတို့ကနေပြီးတော့မကူညီဘူးမပံ့ပိုးဘူးဆိုကြပါသူဥပမာတတိယနိုင်ငံကိုသွားမယ်ဆိုရင်လေမလေးရှားအစိုးရရဲ့အကူအညီမပါရင်သူတို့ထွက်လို့ရမှာမဟုတ်ဘူးလေသူကမထွက်နဲ့ဆိုပြီးတော့တားထားရင်လေဒီတိုင်းထိုင်နေရမှာဟုတ်တယ်မလားဆိုတော့ သူတို့ရဲ့သဘောထားကဘယ်လိုရှိ
မလေးရှားအစိုးရအချင်းချုပ်ပြောင်းရမယ်ဆိုလို့ရှိတော့သူတို့ကတော့ကိုယ်နိုင်ငံကိုပြန်သွာတမလို့ရှင်းရင်တတရားနိုင်ငံအမြဲသွာအဲ့ဒါသူတို့ရဲ့ policy ပါဒါမဲ့အခုလုံးလုံးဆယ်ပါဖြစ်နေလဲဆိုလို့ရှင်းရင်ဒီတတရားနိုင်ငံသွာဖို့ရကအခုလုံးလုံးဆယ်ထီတော့ဆက်သွာနေပါတယ်နောက်မှလည်းဆက်သွာဖို့ကျွန်တော်တို့ recommendation လုပ်နေတယ်ဒါမဲ့လို့မြန်မာနိုင်ငံကိုပြန်လာလို့ရပြီသူတို့ဒုက္ခတဲ့မဟုတ်တော့ဘူးဆိုတော့မြန်မာအစိုးရကနေပြီးတော့မှမလေးရှားအစိုးရနဲ့ UN ကို request လုပ်ထားတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရှိရတယ်။အဲ့တော့တကယ်ခံနေတဲ့လူတွေကဒုက္ခတွေတွေဖြစ်နေတယ်။သူတို့ပြန်သွားရခုပဲမှသွားနေရမလဲ။သူတို့အိမ်နေမြေဘာမှမရှိတော့ဘူး။ထွက်သွားတာလည်းသူတို့ကြာပြီတချို့တွေက10နှစ်လောက်ရှိပြီ20နှစ်လောက်ရှိပြီ။သူတို့မေတ္တာစုတသမင်းအတန်းဝဲလည်းမရှိတော့ဘူ
းအစားနဲ့ပြန်စားမှာပေါ့အ
စားနဲ့ပြန်စားမှာအဲ့တော့အဲ့ဒီအစားနဲ့ပြန်စားဖို့ရာအခြေအနေအားလုံးပြန်လည်နေရချက်ထားပေးကိုကျွန်တော်အစိုးရတာမလို့ရှိရင် UNHCR ကနေပြီးတော့မှတာဝန်ယူမှပဲသူတို့ကပြန်သွားလို့ရတယ်သူတို့ဖြစ်တယ
်သူတို့ရဲ့သဘောထားဘယ်လိုရှိဒုက္ခတွေဒီကိုနိုင်ရဲ့သဘောထားသူဘယ်လိုဘယ်ဘက်ကိုအာတန်လဲဒီသုံးခုတွေကရွေးချယ်စရာညီလမ်းသုံးခုတွေက
ဟုတ်ကဲ့ဒုက္ခတွေကျွန်တော်တို့တွေးရှိချက်အရဆိုလို့ရှင်ရယ်သူတို့ကတတရနိုင်ငံကိုပဲသူတို့သွားချင်ပါလားအားလုံးလုံးလို့ကျွန်တော်တို့တွေးတယ်ထောင်ကနာတောက်ကနာမရှိလို့ရှင်ထောင်ကနာနဲ့ကျွန်တော်တွေးပါလားဒီ community based organizations အနေနဲ့တွေးတယ်သူတို့မိသားစုတွေဒုက္ခတွေတရားချင်းနဲ့လည်းတွေးတယ်သူတို့မေးကြည့်တော့ပြန်သွားဖို့ရကျွန်တော်တို့မဖြစ်နိုင်ဘူးဘာမှကျွန်တော်တို့ကြာနာမဟုတ်တော့ဘူးပြီးတော့မှလည်းသူတို့ legal security အနေနဲ့လည်းသူတို့အကုန်လုံးလုံခြုံတယ်လို့သူတို့မခံစားနိုင်သေးဘူးလို့သူတို့ပြောတယ
်ဒါဒါမဲ့ဗမာပြည်ထဲကအခြေအနေပြောင်းသွားပြီးအစိုးရလည်းကြိုးဆိုတယ်သူတို့အတွက်စောစောကကိုယ်လိုက်စားပြောသလိုဒီသူတို့နေဖို့ထိုင်ဖို့အစီအစဉ်ပေးမယ်ဟိုပေါ့အတမွေးဝမ်းကြောင်းမှုအတွက်လုပ်ငန်းကန်ကန်တွေပါအဆင်ပြေမယ်ဆိုရင်တော့ဒါကတော့တနည်းပေါ့သူတို့ပြန်ကောင်းပြန်မယ်ပေါ့
ဒါ
မဲ့လက်ရှိအနေထားမှာတော့သူတို့မပြန်ချင်သေးဘ
ူး
တတိယနိုင်ငံသွားချင်တယ်ပေါ့
ဟုတ်ကဲ့ဆိုတော့ပြန်သွားနိုင်ဖို့ရ volunteer repatriation ဖြစ်နိုင်ဖို့ရကကျွန်တော်မြန်မာဆိုရကနေပရမဆိုဟာဒီ legal arrangement ကိုသူတို့လုပ်ဖို့လိုအပ်နေမှာအဲ့ဒီလုပ်ပြီးမှသူတို့ပြန်လာရမယ် launch out system ကိုကျွန်တော်တို့ put in place establish ကျွန်တော်လုပ်ပြီးမှအဲ့ဒီအားနဲ့စနစ်တကျနဲ့ account ထဲပုံမှာပဲဖြစ်မယ်လို့ကျွန်တော်တို့ယူဆတယ်အဲ့ဒါကျွန်တော်တို့ဒီအဆိုရကိုလည်းခုပြန်သွားတဲ့အချိန်မှာကျွန်တော်တို့တတ်နိုင်ဆုံးအဲ့ဒီ issue ကိုအဆိုရမှာဝင်အောင်ကျွန်တော်တို့ပြောဖြစ်တယ
်ဆလိုက်အီလိုက်ဇာအခု Washington DC ကိုရောက်နေတာလည်းဒီအဲ့ဒီခီးစင်နဲ့ပတ်သက်ပြီးတော့ American နိုင်ငံသားရေးဌာနကတာဝန်ရှိတဲ့သူတွေဒီ American လွှတ်တော်တာဝန်ရှိတဲ့သူတွေကိုတင်ပြဖို့သူတို့ရှိအကြံဉာဏ်ယူဖို့ရှေ့ဘယ်လိုလုပ်ကြမလဲဆိုတော့ဆွေးနေတာဆိုတော့သူ American အစိုးရဘက်ကတုံ့ပြန်ချက်ကဘယ်လိုရှိတယ်လဲဗျာဒီဟာနဲ့ပတ်သက်ပြီးတော့
အခုလိုမျိုးကျွန်တော်တို့သွားပြီးတော့မှဒီအချက်လက်တကယ်အဖြစ်ပြင်းနေတဲ့အဖြစ်ပြဖြစ်နေတဲ့အရာတွေကိုဒီ congressional offices နဲ့ဒီ state department ကချင်းဝင်ကြည့်တယ်မှာကျွန်တော်တင်ပြတော့သူတို့လည်းဝမ်းသာတာဆိုတော့အကောင်းဆုံးအဖြစ်အတူတူရှာဖို့ရသူတို့က in principle မူကြအဖြစ်သူတို့လက်ခံတယ်နောက်ဆက်ပြီးတော့မှဒီကိုလည်းထပ်မှဆွေးနွေးသွားဖို့ရဖြစ်တယ်တခုအခုအရေးကြီးတဲ့အခြေအနေတခုဖြစ်တာပါလဲဆိုလို့ရှိရင် fiscal year လို့ခေါ်တဲ့2019 address အားဒီ September မှာပြီးသွားမှာဖြစ်တယ်အောက်တိုဘာမှာစပြီးတော့မှ2019အတွက်ကိုသူတို့စဘလောက်ယူမလဲမလေးရှားကနေထိုင်းလန်ကနေဘလောက်ယူမလဲဆိုတော့သူတို့ပြတ်ဆုပ်ပြတ်ဖို့ရဖြစ်တယ်အဲ့ဒီမဆုပ်ပြတ်ခင်မှာအဲ့ဒီ information တွေအကျုပ်အကြောင်းတွေအကုန်လုံးထည့်ပြီးတော့မှလုပ်မယ်ဆိုလို့ရှိရင်သူတို့အကောင့်ဆိုဆုပ်ပြတ်ချက်သူတို့လုပ်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့ဒါသူတို့လုပ်ဖို့ရတဲ့သူတို့ဒီ
ဟုတ်ကဲ့
ပေးထားပါလား
ဟုတ်ကဲ့ကိုလိုက်စားကိုလိုလိုက်ပြီးဖြည့်ထားပြီးတော့ကျေးဇူးတင်ပါ
ကျေးဇူးတင်ပ
ါဒါကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOA American အတန်းရဲ့တင်းနှလာနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တော်ရှင်တို့ဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
အစိုးရနဲ့ KIO ကြားဘာကြောင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်မချုပ်ဆိုနိုင်ခဲ့ရသလဲဆိုတာကိုပြန်ပြီးဆန်းစစ်ကြည့်ဖို့လိုလာပါတ
ယ်။ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။ပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်။အလားပြင်ကဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။တော်ရရှိမြတ်ခင်ဗျာအခုတော့အရင်ဆုံးမြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအီတန်နာကျော်ကစီစဉ်တင်ဆက်ထားတာပါ။နားဆင်နိုင်ကြပါပြီခင်ဗျာ။
VOA ကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ Facebook VOA စာမျက်နှာပေါ်ကတောရရှင်ရဲ့အမှတ်ချက်စကားတွေကိုတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်။ပြီးတော့တောရရှင်တွေအချင်းချင်းပေးဖို့လာတဲ့မြေတားဒေးလက်ဆောင်အဖြစ်နဲ့မြန်မာသချင်းလေးတစ်ပုတ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုပုံမှန်နားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့တောရရှင်ရဲ့အစာတွေကိုအရင်ဆုံးပြောပြပေးသွားခြင်းပါတယ်။VOA Facebook စာမျက်နှာပေါ်မှာ Plato ဆိုတဲ့သရရှင်ရေးလာတာကတော့ကျေးဇူးပါ VOA Radio အစီအစဉ်မှာအရင်ဥထုံးအောင်တို့ဦးဝင်းအောင်တို့ရှိတုန်းက American အစိုးရရဲ့အာဘော်ကိုနားထောင်ရပါတယ်။အခုတော်တော်ကြာပြီနားမထောင်ရတော့တာဖြစ်နိုင်ရင်လုပ်ပါဦးနားထောင်ခြင်းမယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါဒီသရရှင်ကိုပြန်ကြားပေးခြင်းမယ်ကျမတို့ဒီ American အစိုးရရဲ့အာဘော်ကိုတပတ်မှ5ချိန်တနင်္လာနေ့ကနေတောက်ကြနေ့အထိ VOA Radio ရဲ့မနေ့ပိုင်းအစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေပါတယ်เนาะအဲ့ဒီမှာစောင့်မျှော်ပြီးတော့နားဆင်နိုင်ပါတယ် Radio ကနေတိုက်ရိုက်ဒီမနေ့အစောစောင့်ပြီးတော့နားထောင်ဖို့အဆင်မပြေဘူးဆိုလဲကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာဒီ Radio အစီအစဉ်တွေကိုထုတ်လွှင့်ပေးတာကိုတင်ထားပေးပါတယ်အဲ့မှာသွားပြီးတော့ပြန်နားထောင်ပါเนาะကျမတို့ထုတ်လွှင့်ပေးတဲ့ Radio အစီအစဉ်မနေ့ပိုင်းအစီအစဉ်မှာနားထောင်နိုင်ပါတယ်ရှင်အခုလိုမျိုးနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တယောက်ရဲ့အစာကိုဆက်ချင်ပါတယ်။ကြိုက်တယ်မောင်ဆိုပြီးတော့ Facebook မှာရေးလာသူကသောရရှင်ပပဖြစ်ပါတယ်။ဘာရီများကြိုက်နေတာပါလဲ
။တည်င်းအားကစားကျမ်းမာရေးဘုဒ္ဓဖြိုပေးမှုဟာတအားလုံးကိုစုစုစီစီဖတ်ရပိုးကောင်း။အထူးသဖြင့်နိုင်ငံတကာတည်င်းမြန်မာတည်င်းတို့ကိုအချိန်နဲ့တပြေးညီဖတ်ရပို၍ပို၍ကောင်းကြိုက်တယ်မောင
်ဟုတ်ကဲ့ပါ Facebook မှာကအခု Radio ကတိုက်ရိုက်ထုတ်လွှင့်မှုနောက်ပြီးတော့ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုတွေကို Facebook ပေါ်မှာတိုက်ရိုက်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာမလို့မြန်မာနိုင်ငံမှာ Facebook သုံးတဲ့သူတွေလည်းများလို့အဲ့ဒီကနေကြည့်ရှုသူတွေအတွက်တော်တော်အဆင်ပြေတယ်လို့ကြားရပါတယ်ဝမ်းသာပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာသတင်းတွေကိုစာနဲ့လည်းတင်ထားပေးသလိုအသံဖိုင်အနေနဲ့နားထောင်လို့လည်းရပါတယ် Radio သတင်းထုတ်လွှင့်မှုရုပ်မြင်သံကြားသတင်းထုတ်လွှင့်မှုတွေကိုလည်းတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်နောက်ပြီးတော့မှလည်းတစ်ခေါက်ပြန်ပြီးတော့ကြည့်လို့ရပါတယ်နော်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျမတို့ VOA အပတ်စဉ်ခဏတွေကတခုဖြစ်တဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့စာရေးပြီးတော့ပို့လာတဲ့သောရရှင်တွေရဲ့ email တွေကတချို့ဒီတိုက်ရိုက်လေလံအစီအစဉ်မှာထည့်ပြီးတော့မဆွေးနွေးဖြစ်ခဲ့လို့ကျမတို့ရဲ့ဒီမြန်မာပြည်ကပေးစာများအစီအစဉ်မှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ကြားဖြတ်ပြီးဖြောပြပေးကြပါတယ် Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းတဲ့ကနံပါတ်10အတွင်းကိုပထမအဦးဆုံးအချိန်နဲ့ဝင်လာတဲ့သချင်းလေးပဲဖြစ်ပါတယ် rapper တူဖြစ်တဲ့ drum ကလေးရာတီနဲ့အတူအားဖြည့်ပြီးတင်ဆက်ပေးထားတာဖြစ်ပါတယ်။တချင်းနာမည်က broccoli ပါ။နံပါတ်8ထဲကိုနံပါတ်12ကနေဝင်ရောက်လာတာဖြစ်ပါတယ်။ဒီတချင်းက drum အတွက်ပေါက်သွားတဲ့ဒီတပုတ်ထဲထွက်တဲ့ဒေးတပြားတွေကဖြစ်ပြီး April 6ရက်နေ့2016မှာစားပြီးတော့သူ့ရဲ့တချင်းကိုဖြန့်ချီတာဖြစ်ပါတယ်။ဒီတချင်းက American ပြည်အောင်စုမှာ online ကနေပြီးရောင်းချရမှုပေါင်း2,000ကျော်ပါတယ်ရှင်။ အပီလာမှာထွက်သွားတဲ့ဒီတခြင်းကဇူလိုင်လလအစပိုင်းမှာတော့ Billboard Hot 100ဒီ Billboard ရဲ့ Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းတဲ့ကိုနံပါတ်89ဖြစ်နေရောက်လာတာပါနောက်တစ်ပတ်မှာတော့နံပါတ်65အထိမြင့်တက်သွားတာဖြစ်ပါတယ်အခုတစ်ပတ်မှာတော့သူကဒီနံပါတ်10ဖြစ်နေအမြင့်ဆုံးနေရာကိုရောက်လာပါတယ်သူတခြင်းထွက်အမြင့်ဆုံးနေရာပါနောက်တော့ဒီတခြင်းထဲမှာပါဝင်သူဆိုထားကြတဲ့ Drummer Lee Yachty အတွက်ကောဒီတခြင်းက Billboard Hot 100ရဲ့အကောင်းဆုံးတင်းနံပါတ်10ထဲကိုသူတို့ရဲ့တခြင်းနေထဲမှာပထမဦးဆုံးအနေနဲ့ဝင်တဲ့တခြင်းလည်းဖြစ်ပါတယ်ရှင် Broccoli ဆိုတဲ့တခြင်းကိုနားဆင်ကြည့်ပါအောင်နော်And no telling where I'm feeling beyond hey hey I'm beyond all that Hey little mama would you like to be my sunshine we touch my game we gonna turn this to ice on my neck cost me 10 times 3 $30,000 for a ticket free I just hit Rodeo and I spent like 10 G's I just did a show and spent a check on my mama When I go and vacay, I might run out the Bahamas And I keep like 10 phones, then I'm really never home All these new clones tryna copy what I'm on Get your own, tryna pick a new bone Worked a brother skip, boy, I had a good day Metro PCS, trapping ball, making plays 50 shades of gray, beat that p***y like Hulk Hogan I know you know my slogan, if it ain't about guap, I'm gone Was hating cause I'm chosen from the concrete I had rolled Shorty staring at my necklace cause my diamonds really froze But that p*** in her p***, bet she feel it in her toes I'm a real young n***a from the six throwing balls I'm a real young n***a from the six throwing balls Real young n***a from the six throwing balls In the middle of the party, get off me Cut, I'm rolling up my broccoli. Yeah, I know your baby mama fond of me. All she wanna do is smoke that broccoli. Whispering in my ear, she trying to leave with me. Say that I can get that pussy easily. Say that I can hit that shit greasily. I'm a dirty dog, I did it sleazily. Ain't no telling what I'm finna be on. I'm beyond all that Hey, ain't no telling what I'm feeling Hey, beyond Hey, said I'm beyond all that ဒရမ်နဲ့လေးရည်တီတို့တည်ဆူထားတဲ့ broccoli ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။မြမတေးချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြမတခြင်းလေးတစ်ပုဒ်ကိုမြစ်တာတေးလက်ဆောင်ဖြစ်နေဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့ကျွန်မကခုနကပြောခဲ့သလိုပဲတိုက်ရိုက်လေးလိုက်အစီအစဉ်မှာအချိန်မလောက်လို့မဖော်ပြပေးနိုင်တဲ့အစာတွေတဲ့ကဒီအစာတချို့ကိုကျွန်မဆက်ပြီးတော့ဖော်ပြပေးစီမှာရှင်။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ကိုသားညွန့်ဦးတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားတာကိုကိုနိုင်ဆိုတဲ့တော်ရရှင်ကသူ့ရဲ့ကိုပိုင်အမြင်ကိုအခုလိုမျိုးဝင်ပြီးတော့ဆွေးနွေးဖို့အတွက်အစာရေးပို့လာပါတယ်။
တရားဥပဒေက uniform ဝတ်တွေဘက်မှာတရားဥပဒေကငွေဘက်တွေမှာအစိုးဆုံးပြောရရင်တော့ငွေများတရားနိုင်တဲ့ခက်ကမပြောက်သေးပါဘူးရက်စကန်တစ်ခုမှာအမှုဖွင့်ဖို့ရောက်သွားရင်အမှုဖွင့်ဖို့ငွေကြေးပေးရတယ်မပေးလို့ကအကြောင်းပြချက်နဲ့မှတ်တမ်းသာရေးထားပြီးတော့နောက်နေ့ချိန်တယ်သွားပြန်တော့လေမနေ့ကလူမရှိဘူးယုံသွားတယ်အပြင်သွားတယ်တိုင်ယုံသွားတယ်ခဏဆောက်မှနောက်အမှုဖွင့်တဲ့သူကယူသားစွာအမှုဖွင့်တယ်ဟုတ်တယ်မဟုတ်ဘူးဆိုတာရှေ့ပြေးစစ်ဆေးခြင်းမရှိဘဲနဲ့ပုံမှန်တက်ပြီးတော့အတိုင်ခံရသူကိုဖမ်းပါတယ်တဖက်ကလည်းကျွန်တော်ဘာမှမသိရပါလားခင်ဗျားတို့ဟာကပြောတော့တရားရုံးကြမှာရှင်းလာတိုင်လို့ဖွင့်ပြရတာဆိုတာနဲ့ဖွင့်ခံရသူခင်ဗျားဘာမှမသိညာမသိအချုပ်ထဲသွားတရားရုံးရောက်တာနဲ့အမှုကမစစ်သေးပဲနဲ့ဇံမျိုးတွေထားတာအများကြီးအချိန်ကြာမှစစ်တော့ခုနကဘာမှမသိညာမသိခင်ဗျားလနဲ့ချီပြီးတော့အချုပ်ထဲနေရတာအဲ့လူခင်ဗျားငွေကြီးလည်းမရှိရှင်းနေလည်းမငှားနိုင်ဆိုတော့ထပ်ပြီးတော့ဇံမျိုးကြပြန်တယ်တရားရေးဘက်ကကြည့်ရင်လေရှစ်ဘက်စီကအစငွေမပေးလို့ကတော့နောက်ဆုံးရုံးပိတ်ချိန်ထောင်ကားပြန်ချိန်ကြမှခေါ်ပြီးတော့ရုံးချိန်ပေးလိုက်ပြန်တယ်ပြောချင်တာကပြည်သူအားကိုးရတဲ့တရားရေးမဖြစ်သေးတာလူတိုင်းသိပါတယ်မတရားမှုကတရားရေးမကောင်းလို့ဖြစ်လာတာပါရှစ်နှစ်ဆိုသူကြည့်ပြန်တော့လေမြန်မာပြည်မှာကတာမန်အမှုတွေကိုတော့မှ3သိန်းလောက်ပေးရတာဘယ်တက်နိုင်ကြပါမလဲရုံးချိန်တန်းမှာကလည်း9000ကျပ်ခီးစိတ်ပေးရငဖိတ်တောက်ထမင်းစားနဲ့ဘယ်ဘက်ကမှမတက်တာပါဘူးအချုပ်သားဘက်ကပြန်ကြည့်မယ်ဆိုရင်လေမိသားစုနဲ့တွေ့ဖို့ကြကြစကားပြောဖို့အချုပ်ခန်းဆောင်ရဲကိုပေးရပြန်တယ်ဒီထဲမှာအချုပ်သားချင်းချင်းငါ့အိမ်ကမလာဘူးမင်းတို့အိမ်ကငါ့ကိုပါတောင်းပေးမပေးလို့ရှင့်မင်းသိမယ်ဘာညာနဲ့ဒါရီဘာကြောင့်ဖြစ်နေလဲကြည့်လို့ရှင့်တရားဥပဒေကအစအုပ်ထဲမှာတူတူပုံနေကြောင်းပါ view ရေ
မြန်မာနိုင်ငံကတရားဥပဒေကအစအုပ်ထဲမှာပဲရှိပါတယ်ဆိုပြီးတော့ဒီသောရရှင်ကိုနိုင်ကစနေညတိုက်ရိုက်လေလိုင်းအစီအစဉ်အတွက်ဝင်ရောက်ဆွေးနွေးဖို့အစာရေးလာသလိုဖုံမိုးသွန်းဆိုတဲ့သောရရှင်ကတော့အခုလိုမျိုးသူ့ရဲ့အဆွေးနွေးချက်ကိုရေးလာပါတယ်
ဥပဒေကအာဏာရအစိုးရလက်အောက်မှာမရှိတဲ့အတွက်အစိုးရဟာဘာမှလုပ်ချင်တယ်လို့လုပ်လို့မရတာကြောင့်ဥပဒေစိုးမိုးမှုအားနည်းတယ်လို့မြင်ပါတယ်။တကယ်ဆိုရင်လက်ပေးလက်ယူမှုတိုက်ဖြတ်ရေးအတွက်အစိုးရကလုပ်နေပေမဲ့ပြည်ထရေးဝန်ကြီးလက်အောက်မှာရှိတဲ့ဥပဒေဝန်ထမ်းတွေကနောက်ကမလိုက်နိုင်တဲ့အတွက်မူသာရှိပြီးလက်တွေ့အကောင့်ထဲမဖော်နိုင်ဘူးလို့ပဲမြင်ပါတယ်
။ဥပဒေကအာဏာရအစိုးရလက်အောက်မှာရှိတဲ့အတွက်ကြောင့်မှစူရတီတော်ရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုတိုက်ရိုက်လေလံအစီအစဉ်မှာထည့်သွင်းဆွေးနွေးဖို့အတွက်အစားရေးလာတာဖြစ်ပါတယ်။ခုနကတော့ပြောခဲ့သလိုပဲကျမတို့တိုက်ရိုက်လေလံအစီအစဉ်ဆွေးနွေးနေတဲ့အချိန်မှာအချိန်မလောက်လို့ကြံခဲ့တဲ့တော်ရရှင်ရဲ့အစာရည်တွေကတချို့တော့ကိုအခုမြမပြီကပေးစာများအစီအစဉ်မှာဆက်ပြီးတော့ဖော်ပြပေးခဲ့တာဖြစ်ပါတယ်နော်။တော်ရရှင်ရဲ့အစာရည်ကတော့ဒီတစ်ပတ်ဒီလောက်ပါပဲနော်။ဒေးတောင်းနဲ့တော်ရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ရှင်။မောင်ဗျူရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒေတောင်းတဲ့သောရရှင်တွေကိုအလှည့်ပေးကြပါရှင်။ကျန်ကင်းမြို့ဖျားကြီးလန်းကသောရရှင်ကိုတင်ဝင်းကြီးကကြီးမြင့်နိုင်ဘူရာယုံကအထူးတန်းရုံပိုင်ကြီးဦးစိန်ဝင်းအတွက်ဆိုပြီးဒေတောင်းလာပါတယ်။သူကပဲမြန်အောင်မြို့အစီရင်သားရဲ့အဖွဲ့ကဒုညွန်ကြားရေးမှူးဦးခင်စောဝင်းနောက်ပြီးတော့အိမ်မဲမြို့အစီရင်သားရဲ့အဖွဲ့ဦးစည်းမှုဦးမင်းစောဟင်းဒရာမြို့နေအငိမ့်စားမြေထားလက်မဆစ်အုပ်ကိုခင်မောင်အေးဒါခမျိုးနဲ့အငိမ့်စားမြည့်ထားလက်မဆစ်ကိုမြင့်ဆိုးဒကုံမျိုးတင်မြောက်ပိုင်းကကိုလာထွန်းဟင်းသားမျိုးကခရိုင်ကျေးလက်ဒေသဖွံ့ဖြိုးရေးဦးစည်းဌာနခရိုင်ဦးစည်းမှုဦးအောင်သက်ရှိပြီးတော့ရှမ်းပြည်တောင်ပိုင်းဟိုပုံးမျိုးတက်မတော်နီးပညာသိပ္ပံကမမ်မီကြီးတို့အတွက်ထာဝရခင်မင်းမှုတတိယတေလက်ဆောင်ပေးပို့ပါတယ်ဆိုပြီးတော့ကျန်ကင်းမျိုးဖျားကြီးလန်းကအကိုတင်ဝင်းကြီးမြစ်တာတေလက်ဆောင်တောင်းပါတယ်VOA က2016ပြက်ကလေးနဲ့ EDM အင်္ဂလိပ်စာသင်ခန်းစာကိုလည်းသူမနစ်ကနှစ်ကုံကရရှိပါတယ်တဲ့ VOA သောရရှင်တယောက်ကိုမမေ့မရောပဲနဲ့သတိတရားပို့ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါကြောင်းသိစေအပ်ပါတယ်တဲ့ဟုတ်ကဲ့ VOA ကလက်ဆောင်တွေရရှိရဆိုလို့အထူးဝမ်းသာပါတယ်ကိုတင်ဝင်းကြီးကိုတင်ဝင်းကြီးတယောက်လည်းနေကောင်းကျန်းမာပါစေလို့ VOA ကအဆန္ဒပြုပါတယ်နော်ဒီတော့ဒီတစ်ပတ်တော့ဒီတချင်းဟောင်းလေးတစ်ပုတ်ဖြစ်တဲ့ဟေမာနေဝင်းတီဆိုထားတဲ့အချစ်ဦးဆိုတဲ့တချင်းလေးနဲ့ဖြောပြပေးကြပါရနော်။ပြီးခဲ့တဲ့တစ်ပတ်က Facebook ပေါ်မှာ Why စုခိုင်တဲ့ Junction Square မှာဒီအချစ်ဦးဆိုတဲ့တချင်းလေးကိုတီဆိုဖြောပြသွားလို့အဲ့တချင်းလေးကိုပြန်နားထောင်ပြီးတော့ဒီတချင်းကိုမူရင်းဘသူဆိုတာလဲဆိုတာတော်တော်လေးကိုပြန်စဉ်းစားလိုက်ရပါတယ်။တချင်းစာသားတွေကိုမှတ်မိနေပြီမဲ့လည်းဘသူများဆိုတာလဲဆိုတာကိုမေးနေတာပါ။အဲရုံးကမန္တနာချမ်းဟာဟေမာနေဝင်းဆိုလို့ဟုတ်ပါတယ်။ဟေမာနေဝင်းရဲ့ပိုးဖလန်နဲ့ကတချင်းပဲဖြစ်ပါတယ်ရှင်။ဒီတော့ဟေမာနေဝင်းမူရင်းတီဆိုထားတဲ့ဒီပိုးဖလန်ဒေးတက်ပြားတွေကအချစ်ဦးဆိုတဲ့တချင်းလေးနဲ့တော်ရရှင်တွေကိုဖြောပြပေးကြပါရနော်။အားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
Diary kuku chi u da chi ke yinui kong la lu la kuku chi u ne cha wa sin a the the ne sa lo chi ja me a lo mya wi ba si kwe yin kong na kuku ba kwe chin nai ja o ba ri nya ri ma sin sa ge bu chi ja me用几把的七姑姑诶姑姑耶姑哈阿姐有波呢阿姐耶家亚里姑姑七姑家七姑因为空啦路啦姑姑七姑呢恰我心阿姐的呢是路七家没路苗为把西姑
ဟေမာနေဝင်းတီဆိုထားတဲ့အချစ်ဦးဆိုတဲ့တချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်းတောင်းလွှာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
အသေးရဲ့ diary ခုခုချစ်ဦးတာချစ်ခင်ရွေခုံလာလို့လားခုခုချစ်ဦးနေချဝစင်အသေးတနေဆလုံးချစ်ကြမယ်အလွန်များဝေးပါစေခွင့်Lisa Lisa do do like me Coco let my boy be Like you da Coco yi like na me Lou jo zo Nhìn che me ya si
Da ga ro ma etan na cho ye myama pi ga pe sa kana ko tin set pi ga da ba Aku ro tadin sa sia u si tu au mi ye pi rin tong tat che kana ko thot lwin pi ba ro me မြမတက်မတော်နဲ့ KIA ဘာလို့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေရတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါမတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါရခင်ဗျာ
အခုရပိုင်းကချင်ပြည်နယ်ကလာတဲ့သတင်းတွေမှာတော့ကချင်ပြည်လွတ်လပ်ရေးအဖွဲ့ KIO ဗဟိုအဖွဲ့အခြေစိုက်ရာဒေသပတ်ဝန်းကျင်မှာမြမတက်မတော်နဲ့ KIA တပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေရတယ်ဆိုတဲ့သတင်းမှာထုံးစံတိုင်းနှစ်ဖက်စလုံးကအတီးပြုတ်လို့ရနိုင်မဲ့တိကျတဲ့သတင်းထုတ်ပြန်ပေးတာတွေမရှိတော့တိုက်ပွဲတွေနဲ့ပတ်သက်ပြီးဘယ်နေရာမှာဖြစ်တယ်အထိခိုက်အကျဆုံးဘယ်လောက်ရှိတယ်စသဖြင့်ပြည်သူတွေမသိရှိကြရပါဘူးတကယ်တော့မြမတပ်မတော်နဲ့ KIA တပ်ဖွဲ့တွေတိုက်ပွဲဖြစ်နေကြတယ်ဆိုတာသိပြီးထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူးကျင်းပပြီးသွားတဲ့သမိုင်းဝင်27ရာစုပင်လုံညီလာခံမတိုင်ခင်ကရောညီလာခံအပြီးမှာပါတိုက်ပွဲတွေဖြစ်ပွားနေကြတာကြီးပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြည်တွင်းစစ်ရက်စဲရေးနိုင်ငံရေးအရာပြဿနာတွေပြည်လဲစေရေးငြိမ်းချမ်းရေးရရှိရေးအချိန်အဟုန်နဲ့ဆောင်ရွက်နေခြင်းခုလိုတိုက်ပွဲကြီးငယ်တွေဖြစ်ပွားနေတာဟာသင့်တော်ပါရဲ့လားဒီပြဿနာတွေပြည်လဲအောင်ဘယ်လိုချင်းကပ်ဖြေရှင်းရနိုင်မလဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ
မြမတက်မတော်နဲ့ KIA တပ်ဖွဲ့အကြားဖြစ်ပွားခဲ့ပြီးတဲ့တိုက်ပွဲတွေကိုခြုံငုံသုံးသပ်ကြည့်ရင်ဘက်တစ်ဖက်ဖက်ကလွန်နေမှားရွေးနေဆိုပြီးကောက်ချက်ချဖို့အတော်လေးခက်ခဲပါတယ်အကြောင်းပြချက်အမျိုးမျိုးနဲ့မြမတက်မတော်ဘက်ကနေ KIA တက်စခန်းနေရာတွေကိုရှင်းလင်းသိမ့်ပိုက်တာမျိုးရှိခဲ့တယ်လို့ KIA ဘက်ကလည်းမြမတက်မတော်ရင်တန်းတွေကိုခြုံခိုတိုက်ခိုက်တာမျိုးလမ်းဘက်ဆက်သွယ်ရေးတံတားတွေကိုချိုးပစ်တာမျိုးအထိရှိခဲ့ပါတယ်စစ်ပွဲရဲ့သဘောတဘာဝကလည်း KIA ကိုဒီနေရာမှာတိုက်ရင်တက်မတော်ဘက်ကဒီနေရာမှာပဲခုခံတိုက်မယ်အခြားနေရာတွေကိုပြန်တိုက်တာမျိုးမလုပ်ဘူးဆိုပြီးဂတိကဝတ်ပြုထားတာမျိုးလည်းရှိမနေပါဘူးဒါကြောင့်အကြောင်းတစ်ခုခုကြောင့်ပဋိပက္ခဖြစ်တက်ဖွဲ့ရီထိတ်တိုက်တွေ့ကြပြီးဆိုတာနဲ့အခြားသောနေရာအခြားသောစစ်မျက်နှာတွေမှာလည်းတိုက်ပွဲတွေဖြစ်သွားနိုင်တာကြီးပါပဲပြောရရင်မြမတက်မတော်နဲ့ KIA အခုလိုတိုက်ပွဲတွေဖြစ်ပွားနေတာကလည်းတိတ်ပြီးထူးဆန်းတဲ့ကိစ္စမဟုတ်ပါဘူးလွန်ခဲ့တဲ့9နှစ်ဝန်းကျင်နှစ်ဖက်တိုက်ပွဲတွေပြန်ဆတင်ပြီးကြတဲ့ကမြမတက်မတော်နဲ့ KIA အကြားတနည်းပြောရရင်အစိုးရနဲ့ KIO အကြားပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူညီချက်တစ်ခုတလေမှချုပ်ဆိုထားခြင်းမရှိလိုပါပြည်ထောင်စုအဆင့်အပြစ်ခတ်ရစဲရေးလှုပ်ထားပြီးသားတပ်ဖွဲ့တွေအချင်းချင်းကြားမာတော့အကြောင်းမျိုးမျိုးကြောင့်ထိတွေ့မှုတွေတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဖြစ်ပွားနေတဲ့တာဒဂတွေရှိခဲ့လို့လုံးဝအပြစ်ရဲ့သဘောတူညီမှုလုံမထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်တာကိုမထူးဆန်းဘူးလို့ပြောရခြင်းဖြစ်ပါတယ
်ဒီအတွက်အစိုးရနဲ့ KIO ကြားဘာကြောင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်မချုပ်ဆိုနိုင်ခဲ့ရတယ်လဲဆိုတာကိုပြန်ပြီးဆန်းစစ်ကြည့်ဖို့လိုလာပါတယ် KIO KIA ဟာ1960ဝန်းကျင်လက်နက်ကိုင်ပုံကံမှုစတင်ပြီးနှစ်ပေါင်း30ကျော်ကြာ1994ခုနှစ်မှာအဲ့ဒီချိန်ကနိုင်ငံတော်ညီဝပြပြမှုတိဆောက်ရေးအဖွဲ့နဝတစစ်ဆိုရနဲ့နှစ်ဖက်အပြစ်ခတ်ရက်စဲရေးလုပ်နိုင်ခဲ့ပါတယ်အပြစ်ခတ်ရက်စဲရေး18နှစ်တာတည်တံ့ခဲ့ပြီး2011ခုနှစ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်တိုက်ပွဲတွေပြန်ဖြစ်ရတဲ့လက်တလောအကြောင်းချက်တွေရှိပေမဲ့တကယ်ပြဿနာကတော့ KIO အနေနဲ့စစ်အစိုးရရဲ့နေကြားဆောင်တပ်အဖြစ်အသွင်ပြောင်းလဲရေးကိုလက်မခံခဲ့လို့ပါပဲပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်သမရဦးသိန်းစိန်အစိုးရလက်ထက်မှာလက်နက်ကိုင်တိုင်းသားတွေနဲ့အပြစ်ခတ်ရက်စဲရေးနိုင်ငံရေးစနစ်ဝဲတွေစတင်ပြီးငြိမ်းချမ်းရေးရရှိရေးအာသွန်ခွန်ဆက်ကြိုးစားလာတာတွေ့မြင်ကြရပါတယ်သမရဦးသိန်းစိန်အစိုးရအနေနဲ့ရှေ့စစ်အာဏာရှင်အစိုးရဆက်ဆက်လုတ်ကင်ဆောင်ရွက်ပုံတွေနဲ့မတူတဲ့တကယ်အပြစ်ခတ်ရစဲရေးနိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်ငြိမ်းချမ်းရေးပန်းနိုင်စီသွားရေးကြိုးစားလာခဲ့ပေမဲ့ KIO အဖွဲ့ရဲ့သဘောထားလုံးဝပြောင်းလဲသွားခဲ့တာကြောင့်အပြစ်ခတ်ရစဲရေးရဖို့ညှိနှိုင်းရေးခက်ခဲသွားစေခဲ့ပါတယ်။
အ
အကြောင်းကတော့ KIO အဖွဲ့အနေနဲ့အရင်18နှစ်တာကာလကိုသင်ခန်းစာယူပြီးအပြစ်အခက်ရပ်ဆဲထားရုံနဲ့နိုင်ငံရေးပြဿနာတွေမပြေလည်နိုင်နိုင်ငံရေးပြဿနာကြောင့်ပေါ်ပေါက်လာရတဲ့စစ်ပွဲတွေကိုနိုင်ငံရေးအရဆွေးနွေးအဖြစ်ရှာနိုင်ခဲ့ရင်တိုက်ပွဲတွေဟာသူ့အလိုလိုရပ်ဆိုင်းသွားမှာပဲဆိုပြီးခံယူလိုက်လို့ဖြစ်ပါတယ်ဒီအတွက် KIO ဟာအစိုးရနဲ့တဖွဲ့ချင်းအပြစ်ခတ်ရစဲရေးလုပ်ဖို့မလိုဘူးလို့ဆုံးဖြတ်ထားလိုက်တဲ့အတွက်ဒီကနေ့အချိန်ထိအပြစ်ရဆိုင်ရာသဘောတူညီချက်တစုံတရာမရကြတော့တာပါတိုင်းပြည်မှာအမျိုးသားပြန်လည်တင်မြင့်ရေးငြိမ်းချမ်းရေးရရှိရေးအတွက်အရင်သမရဦးသိန်းစိန်အစိုးရချမှတ်ခဲ့တဲ့မူဝါဒကတော့ပထမအဆင့်တိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်အောင်ကြိုးစားမယ်အပြစ်ရစာချုပ်ချုပ်နိုင်ပြီဆိုရင်အပြစ်ရတည်မြဲအောင်အကောင့်ထဲပေါ်ကြမယ်။တပြိုင်နက်တည်းစာချုပ်ပါလမ်းညွန်ချက်နဲ့အညီနိုင်ငံရေးဆွေးနွေးပွဲတွေလုပ်သွားမယ်။နိုင်ငံရေးဆွေးနွေးပွဲတွေကမှရရှိတဲ့သဘောတူညီချက်တွေကိုလွှတ်တော်တင်အတည်ပြုချက်ရယူပြီးဖွဲ့စည်းပုံကိုပြင်ဆင်ဖို့လုပ်သွားမယ်။ဒီလိုနည်းနဲ့တနည်းငြိမ်းချမ်းရေးအပြည့်အဝရရှိစေမယ်ဆိုတဲ့နည်းလမ်းပါ။ဒါပေမဲ့အဲ့ဒီလမ်းစဉ်အတိုင်းအကောင့်ထဲပေါ်ခဲ့တဲ့ငင်းချင်းလုပ်ငန်းစဉ်အပြည့်အဝအောင်မြင်မှုမရပဲအစိုးရတက်တန်းကုံဆုံးသွားခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်အစိုးရအဖွဲ့သစ်တက်လာတဲ့အခါမပြေဆုံးသေးတဲ့ငင်းချင်းလုပ်ငန်းစဉ်ကိုဆက်ပြီးအကောင့်ထဲပေါ်ပါတယ်။သမရဦးသိန်းစိန်လက်ထက်ကချသွားတဲ့လုပ်ငန်းလမ်းစဉ်ကိုထွေထွေထူးထူးပြောင်းလဲတာမရှိပေမဲ့ငင်းချင်းဖြစ်စဉ်ထဲမှာလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့အင်အားစုအားလုံးပါဝင်လာအောင်အထူးအာရုံစိုက်စူးစမ်းခဲ့တာတွေ့နိုင်ပါတယ်။အဓိကအားသာချက်ကအရင်ငင်းချင်းဆွေးနွေးပွဲစကောဝိုင်းတွေမှာမြမတက်မတော်ဘက်နဲ့လက်နက်ကိုင်တိုင်းရင်းသားဘက်နှစ်ဘက်ပဲပါခဲ့ပေမယ့်အခုနောက်ပိုင်းပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်စစ်စစ်တွေပါဝင်လာတာပဲဖြစ်ပါတယ်။ဒီလိုနည်းနဲ့တမိုင်းမှာပထမဦးဆုံးအကြိမ်အင်အားစုအားလုံးပါဝင်တဲ့27ရာစုပင်လုံးငင်းငင်းညီလာခံကိုအောင်အောင်မြင်မြင်ကျင်းပနိုင်ပြီးတိုင်းသားလက်နက်ကိုင်တွေဘက်ကလည်းသူတို့လူလားမျောလင့်နာတွေကိုဘဲခစ်အခါတုန်းကနဲ့မှမတူတတိုင်းပြည်လုံးတကဘာလုံးတိအောင်ပွန့်ပွန့်လင်းလင်းပြောဆိုချပြနိုင်ခဲ့ပါတယ
်။အဲ့ဒီအစည်းအဝေးဒေါက်ဆန်းစုကြည်ပြောတဲ့အဖွင့်မိတ်ခွန်းမှာ NCA တတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့KIO UNFC အဖွဲ့ဝင်တွေပါဝင်လက်မှတ်ရေးထိုးလာအောင်ကြိုးစားသွားမယ်ဆိုတာပါပဲ။ဒါမှသာပြစ်ခတ်တိုက်ခိုက်မှုရပ်ဆဲပြီးအေဂျင့်ရဲ့အခြေအနေတစ်ခုအောက်မှာနိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းပွဲတွေကိုကောင်းကောင်းမွန်မွန်ကျင်းပနိုင်မှာပါ။ဒီအတွက်ငြိမ်းချမ်းရေးဖြစ်စဉ်ကြီးအောင်မြင်ဖို့အတွက် KIO အဖွဲ့အနေနဲ့လက်ရှိကင်ဆွဲထားတဲ့မူဝါဒအစားအပြစ်ခတ်တွေရပ်ဆဲထားတဲ့အခြေအနေအောက်မှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်အောင်ပြည်သူလူထုတရက်လုံးစိတ်အေဂျင့်လုံခြုံမှုရှိအောင်NCA စာချုပ်ထဲလက်မှတ်ရေးထိုးနိုင်အောင်စဉ်းစားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ
်ဒါကတော့မြန်မာတပ်မတော်နဲ့ KIA ဘာလို့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ဒီလိုထူးထူးဆန်းဆန်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဟောလိုဝေးတစေကြီးပွဲတော်မှာရွှေဖြုံပြီးစားရတာနှစ်သက်အားရသူတွေအတွက်ဂျပန်နိုင်ငံကမက်ဒိုနယ်စားတောက်ဆိုင်တွေမှာအာလူးချောင်းကျော်နဲ့တိုစားဖို့ရွှေဖြုံပြီးတဲ့ချောကလက်အရသာရှိတဲ့အချင်းကြီးတွေကိုတွဲဖက်ရောက်ချပေးနေပါတယ်ဒီကနေ့ပုံထုံးနေ့မှာစတင်မိတ်ဆက်ခဲ့တဲ့ဒီစားတောက်ကို Halloween Choco Potato လို့နာမည်ပေးထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကချောကလက်အုပ်ထားတဲ့အာလူးကျော်ကိုအအောင်မြင်မြင်မိတ်ဆက်ပေးနိုင်ခဲ့တာကြောင့်ဒီချိုချိုငန်ငန်အရသာရှိတဲ့တုစရာအချင်းကြီးတွေကို McDonald's ဆိုင်ဂျပန်ပြည်မှာစပြီးတော့ဖွင့်လှစ်တဲ့55နှစ်ပြည့်အထိမ်းအမှတ်အဖြစ်မိတ်ဆက်ပေးလိုက်ကြပါ။ဒီအချင်းကြီးအစ်စ်ကိုအောက်တိုဘာလကုန်တဲ့အထိဂျပန်နိုင်ငံမှာရနိုင်မှာပါရှင်။
American ပြည်တော်စု California ပြည်နယ် Huntington ကမ်းခြေမှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ခွေးရေလွှာလျှော့စီးပြိုင်ပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာခွေးတွေကိုအငယ်တန်းအလယ်အလတ်တန်းအကြီးတန်းနဲ့အကြီးဆုံးတန်းဆိုပြီးအတန်းအစား၄မျိုးခွဲပြီးတော့ရှင်ပြိုင်ခိုင်းခဲ့တာပါ။လူနဲ့ခွေးအတူရှင်တွဲပြီးရေလွှာလျှော့စီးတဲ့ပြိုင်ပွဲတွေလည်းပါဝင်ခဲ့ပါတယ်။ပြိုင်ပွဲတစ်ခုမှာခွေး၅កောင်ပါဝင်ပါတယ်။တကယ်ပါလုံးကခွေးတွေရာနဲ့ချီပါဝင်ရှင်ပြိုင်ခဲ့တာပါ။ပြိုင်ပွဲဝင်သူတွေဟာ12မိနစ်အတွင်းမှာလှိုင်း၅ခုကိုစီးပြရတာဖြစ်ပြီးတော့ခွေးတွေရဲ့ရဲရင့်မှုဘလောက်ကြာကြာလှိုင်းစီးနိုင်မှုနဲ့အဲ့ဒီလှိုင်းကိုစီးနိုင်တဲ့အခြေအနေရေအသွေးတွေအားလုံးပေါ်မူတည်ပြီးတော့ ဒေသခံနာမည်ကျော်လူသိများသူတွေနဲ့ဒီလိုင်းစီကျွမ်းကျင်သူတွေကဆုံးဖြတ်အမှတ်ပေးကြတာဖြစ်ပါတယ်။ဒီပွဲမှာပါဝင်ရှင်ပြိုင်သူတွေဟာအမှတ်ပုံတင်ခြင်းအနေနဲ့ပရာဟိတအဖွဲ့ကိုဒေါ်လာလှူဒါန်းရပြီးတော့အခြားမိသားစုတွေနဲ့အတူဆင်နွှဲနိုင်တဲ့အားကစားနည်းတွေစားတောက်ဆိုင်တွေနဲ့ခွေးမွေးစားဖို့နေရာတွေကိုပါစီစဉ်ထည့်သွင်းခဲ့ပါတယ်။
အမျိုးမှာတော့အလုံးမကန်ကောင်းစေဖို့နဲ့အခြေကိစ္စတွေမှာအဆင်ပြေစေဖို့မျက်ခုံးမွေးတွေပြုပြင်နေကြပါတယ်။တရုတ်ရိုးရာရုပ်လက္ခဏာဖတ်တဲ့ပညာရှင်လီရှူချင်းကသူ့ကိုအားကိုးပြီးလာရောက်မေးမြန်းသူတွေရဲ့ကန်ကောင်းစေဖို့သူတို့ရဲ့မျက်ခုံးမွေးတွေကိုပြုပြင်ပေးနေတာပါ။တရုတ်ရိုးရာယုံကြည်မှုအရဆိုရင်တော့မျက်နှာဟာစာအုပ်လိုပဲဖတ်ကြည့်လို့ရပြီးတော့လူတစ်ယောက်ရဲ့ကျွဲဝချမ်းသာမှုချမ်းသာရေးနဲ့မိသားစုရေးတွေကိုဖော်ပြနေတယ်လို့ယုံကြည်ကြပါတယ်။မြက်ခုံးမွေးဖြောင်းဖြောင်းဟာကံကောင်းခြင်းနဲ့ပျော်ရွှင်ခြင်းတွေကိုမြက်ခုံးမွေးကွေးကွေးထက်ပို့ပြီးတော့ယူဆောင်နိုင်တယ်လို့လီကယုံကြည်ပါတယ်။နောက်ပြီးအခုလိုမြက်ခုံးမွေးပြုပြင်လိုက်ကြနဲ့လူတယောက်ရဲ့ကံကြမ္မာချက်ချင်းပြောင်းလဲသွားနိုင်တယ်လို့လည်းပြောပါတယ်။သူအခုလိုလှုပ်ဆောင်နေတာ6နှစ်လောက်ရှိနေပြီဖြစ်ပြီးတော့အမျိုးသမီးတွေအနေနဲ့အချစ်ရဲ့အိမ်တော်ကြီးကိစ္စတွေဖြေရှင်းဖို့လာကြတာများပြီးအမျိုးသားတွေကတော့အလုတ်ကန်ကံကောင်းစေဖို့လာကြတာများတယ်လို့ပြောပါတယ်ရှင်။
ထိုင်ကြကြီးတန်းစီနေရသူတွေအတွက်ထိုင်ရင်းနဲ့စောင့်နိုင်ပြီးတော့မတည့်ရမကြာခဏနေရာပြောင်းဖို့မလိုတဲ့ရွေလျားထိုင်ကုန်တွေကိုဂျပန်နိုင်ငံနစ်ဆန်ကားကုမ္ပဏီကတီထွင်လိုက်ပါတယ်။ဗုဒ္ဓဘူးနေ့မှာစတင်ပြသလိုက်တဲ့ဒီထိုင်ကုန်တွေကိုနစ်ဆန်ကုမ္ပဏီက Pro Pilot Chair လို့နာမည်ပေးထားပါတယ်။မောင်းသူမဲ့ကားတွေမှာသုံးတဲ့နည်းပညာကိုသုံးပြီးတန်းစီနေရသူတွေအတွက်အသုံးဝင်မဲ့မောင်းသူမဲ့ရွေလျားထိုင်ကုန်တွေကိုနစ်ဆန်ကုမ္ပဏီကတီထွင်လိုက်တာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းနစ်ဆန်ကုမ္ပဏီကအလိုလျောက်ပါကင်ရန်နာနိုင်မဲ့ကားတွေအတွက်သရုပ်ပြတဲ့အနေနဲ့ဇပွဲအောက်ကိုအလိုလိုဝင်သိမ်းသွားနိုင်တဲ့ထိုင်ကုန်တစ်မျိုးကိုလည်းပြသခဲ့ပါဗျ။ဒါပေမဲ့ပြင်ပမှာအမှန်တကယ်အသုံးပြုဖို့ဈေးကွက်ထဲမှာတော့ထုတ်လုပ်ခဲ့ခြင်းမရှိပါဘူး။အခုတန်းစီသူတွေအသုံးပြုနိုင်မဲ့ရွေလျားထိုင်ကုန်တွေကိုတော့ငားရန်အသုံးပြုခြင်းနဲ့ဂျပန်စားတောက်ဆိုင်တွေချိုးတင်လျှောက်ထားနိုင်ပြီးတော့လျှောက်လွှာကိုလက်ခံအတည်ပြုမယ်ဆိုရင်2019ခုနှစ်မှာစတင်အသုံးပြုခွင့်ရမှာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့မခင်ဖြူတွေးနဲ့ကိုငင်းညံ့တို့တင်ဆက်တဲ့ကဘာတလွားထူးခြားဆန်းပြားတရင်များအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American အတန်ကတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့7ရက်နေ့9ရက်အထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရစေခင်ဗျာ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကြီးအကျယ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ရှေ့ပြောင်းဒုက္ခတွေတွေကို EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကအချိုးကျခွဲဝေလက်ခံရေးနဲ့ပတ်သက်ပြီးဟန်ဂေရီဝန်ကြီးချုပ်အစိုးရကတနင်္လာနေ့မှာလူမှုဆန္ဒခံယူခဲ့ရမှာဟန်ဂေရီနိုင်ငံသားအများစုကကန့်ကွက်ခဲ့ကြပါတယ်။မဲဆုစုပေါင်းရဲ့95ရာခိုင်နှုန်းကိုရေးထွက်ခဲ့ရမှာမဲပေးသူအလုံးရဲ့98ရာခိုင်နှုန်းကကန့်ကွက်ခဲ့ကြတယ်လို့ဟန်ဂေရီအမျိုးသားရွေးကောက်ပွဲဆိုင်ရာဌာနရဲ့ website စာမျက်နှာမှာဖော်ပြထားပါတယ်။2016ခုနှစ်ဗန်နာနှစ်အတွက်အမေရိကန်ပြည်ထောင်စုကလက်ထံမှုခံမှုရထားတဲ့ဒုက္ခတွေရေးအတွက်မပြည့်ခင်ကလေးမှာပဲတတ်မှတ်ကာလဟာပြည့်သွားပါတယ်ဒုက္ခတွေလက်ခံရေးအတွက်နိုင်ငံရဲ့အခြေတင်ငင်းကုန်မှုတွေဖြစ်ပေါ်ပြီးတဲ့နောက်မှာမူလကလက်ခံမှုရထားတဲ့ဒုက္ခတွေဥယျာဉ် 8,000 ခွဲပြည့်ဖို့9ရက်အလိုမှာပဲ12လတာကာလဟာပြည့်သွားခဲ့တာပါအမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့ဒုက္ခတွေမှာမြန်မာနဲ့ကွန်ဂိုနိုင်ငံတို့ကအများဆုံးဖြစ်ပါတယ်2015အောက်တိုဘာလကနေ2016စက်တင်ဘာအထိအမေရိကန်ပြည်ထောင်စုကိုရောက်လာပြီးအခြေချကြတဲ့မြန်မာဒုက္ခတွေဥယျာဉ်ဟာ11,000ကျော်ရှိတယ်လို့ဆိုပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကမ္ဘာတဝန်းကျိုးပန်းဆောင်ရွက်နေမှုတွေမှာပါဝင်မှုတိုးမြင့်တဲ့အနေနဲ့ကမ္ဘာပေါ်ကဖန်လုံရင်ဓာတ်ငွေတက်ရအများဆုံးထုတ်လွှင့်နေတဲ့အိန္ဒိယနိုင်ငံက Paris သဘောတူစာချုပ်ကိုတနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်ပါပြီ။ကယ်လီဖိုးနီးယားမှာနေထိုင်သူတွေဟာငလျင်ကြီးတစ်ခုလောက်လာနိုင်တဲ့အလားအလာတွေကြောင့်လာမယ့်အင်္ဂါနေ့အထိအထူးသတိထားကြဖို့တာဝန်ရှိသူတွေကတိုက်တွန်းလိုက်ပါတယ်
။ဒီတန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘဲအယ်တာယက်ဖြစ်ပါတယ်။တနင်္လာနေ့နေ့ဖက်အစီအစဉ်တွေကိုလှိုင်းဒိုမီတာ32 40 49 50နဲ့လှိုင်းလမ်းမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွာမြန်မာနိုင်ငံလူနိုင်ငံသားအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စံမိုးရွာ
This program has come to you from the Voice of America, Washington.